America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဧပြီလ15ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 933ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညကျမတော်တာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုမဆုမွန်နဲ့တူပြပြပေးသွားပါမယ်။ဒီညမှာထွက်ကြတဲ့သတင်းတွေကတော့အီရန်နဲ့အစ္စရေးကြားကတင်းမာမှုတွေရော့ကြရေးပြင်သစ်သမ္မတကလှုံ့ဆော်သွားမယ်လို့ပြောပါတယ်။ပြင်ဦးလင်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုဟာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့စစ်ကောင်စီဘက်ကဆွဆွဲထားပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မန္တလေးတိုင်းပြင်ဦးလင်မြို့မှာတကြံအကြနေကတော့ကလူသေဆုံးတဲ့အထိတိုက်ခိုက်မှုတွေဇက်တိုက်ကြုံခဲ့ရပြီးတဲ့နောက်မှာတော့လုံခြုံရေးတွေအထူးတင်းကျပ်ထားပြီးတော့မြို့ထဲမှာလူနေတွေတိတ်ဆိတ်သွားပါတယ်။
ဒီလိုဖြစ်နေရတော့ဟိုဟိုဟာရပေါ့ဒီတမန်လက်နေပါလေကိုလုံးတိတ်ဆိတ်သွားတာပေါ့ရှင်းတယ်နေပေါ့ဒီနေ့ဘာလို့မှမကြားရမဲလာကူလာတက်တာဘာမှမသိရအားတော့တိတ်ဆိတ်သွားတယ်
ပြင်းလွင်ရဲ့လုံခြုံရေးနောက်ဆုံးအခြေအနေနဲ့အတူထိုင်းမြန်မာနယ်စပ်ကတိုက်ရိုက်သတင်းပေးပို့ချက်နောက်ပြီးတော့ TLL တိမ့်ထားတဲ့ကုတ်ခိုင်က KIA ဆက်ဆံရေးရုံးကိုပိတ်သိမ်းမှုသတိပေးတဲ့အပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကမှစစ်ရေးပဋိပက္ခတွေဖြစ်မှာကိုပြည်သူတွေစိုးရိမ်နေကြတဲ့အခြေအနေဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ပြပေးပါမယ်ရှင်။
အစ္စရေးနိုင်ငံကိုအီရန်က drone နဲ့ဒုံးကျည်တွေနဲ့ပြီးခဲ့တဲ့စနေနေ့ကစတင်တိုက်ခိုက်ခဲ့ပြီးတဲ့နောက်အစ္စရေးနဲ့အီရန်ကြားမှာတင်းမာမှုတွေတိုးလာတဲ့အခြေအနေကိုရှောင်ရှားနိုင်မှုအတွက်ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကသူတက်နိုင်တဲ့လောက်လှုံ့ဆော်သွားမယ်လို့ဒီကနေ့ပဲပြောလိုက်ပါတယ်။အီရန်နဲ့စစ်ရေးတင်းမာမှုတွေကိုရှောင်ရှားဖို့ပြင်သစ်သမ္မတမက်ခရွန်ကပြင်သစ်မီဒီယာတွေဖြစ်တဲ့ BFN TV နဲ့ RMC သတင်းဌာနတွေကတဆင့်အစ္စရေးကိုတိုက်တွန်းထားပါတယ်။ဂျာမနီရဲ့အဓိပတိဖြစ်တဲ့ Oleg Scholz ကလည်းအလားတူတဝင်လာတစောင်းကိုဒီကနေ့မှထုတ်ပြန်ခဲ့ပြီးတော့အစ္စရေးပေါ်နောက်ထပ်တိုက်ခိုက်တာတွေကိုမလုပ်ဖို့အီရန်ကိုတတိပေးထားပါတယ်။အီရန်ဘက်ကတော့အစ္စရေးနိုင်ငံကိုလေကြောင်းကနေတိုက်ခိုက်တာတွေကိုရပ်ဆိုင်းထားပြီးလေစိတ်တွေမှာမူလလုပ်ငန်းစဉ်တွေကိုပုံမှန်ပြန်ပြီးလုပ်ကိုင်နေပြီလို့အီရန်ပိုင်းသတင်းမီဒီယာတွေကဖော်ပြထားပါတယ်။အစ္စရေးဘက်ကလည်းအီရန်ကိုတိုက်ခိုက်မှုတွေထပ်မလုပ်ဖို့တတိပေးထားသလိုအီရန်ဘက်ကလည်းအစ္စရေးအနေနဲ့အီရန်ကိုတိုက်ခိုက်လာမယ်ဆိုရင်ဒီထက်ပိုပြီးပြင်းထန်တဲ့လက်တုံ့ပြန်မှုတွေလုပ်သွားမယ်လို့အစ္စရေးနဲ့အမေရိကန်ကိုတတိပေးထားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်နဲ့ကာကွယ်ရေးဝန်ကြီးRight Austin တို့ကလည်း Saudi Arabia, Turkey, Egypt နဲ့ Jordan နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေကာကွယ်ရေးဝန်ကြီးတွေနဲ့အတူတနင်္ဂနွေနေ့ကတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ဆက်မှုထိပ်သီး9နိုင်ငံဖြစ်တဲ့ G7 အဖွဲ့ကလည်းအီရန်ရဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးအီတလီမှာဆွေးနွေးပွဲလုပ်ခါပြက်ပြက်သားသားရှုံချခဲ့တယ်လို့ G7 အဖွဲ့အနေနဲ့အစ္စရေးနိုင်ငံရဲ့လုံခြုံရေးအတွက်ဂရီကဝတ်ကိုထပ်မံအတည်ပြုကြောင်းလည်းပြောခဲ့ပါတယ်ရှင်။
အစ္စရေးပေါ်မှာမကြုံစဘူးတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အီရန်နိုင်ငံအပေါ်ပြည်ထန်ခတ်ဖို့နဲ့နောက်ထပ်ဒါမျိုးမလုပ်အောင်တားဆီးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုအစ္စရေးကတောင်းဆိုလိုက်ပါတယ်။အီရန်ကတော့ဒီလဆန်ပိုင်းစီးရီးယားနိုင်ငံကတန်ယုံကိုတိုက်ခိုက်မှုအတွက်တန်ရရှိတဲ့အစ္စရေးကိုလက်တုံပြန်ခဲ့တာလို့ပြောထားပါတယ်။ကုလသမဂ္ဂဆိုင်ရာအစ္စရေးသံမကြီးဂဲလက်အဒန်ကတော့အီရန်ပေါ်မှာလုံခြုံရေးကောင်စီကအရေးယူရမယ့်အချိန်ဖြစ်ကြောင်းကိုမနေ့ကပဲပြောဆိုလိုက်ပါတယ်။အကြမ်းဖက်လို့ရဖြစ်နေရှုံချဖို့နောက်အီရန်အထူးတပ်တော်လှန်ရေးပြည်ဆောင်တပ်ဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်နေတတ်မှတ်ဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။အီရန်နိုင်ငံထဲကနေဓာတ်ရိုက်တိုက်ခိုက်တာကိုခံခဲ့ရပြီးတဲ့နောက်မှာတော့အစ္စရေးကလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးလုပ်ဖို့တောင်းခံခဲ့တာပါ။အီရန်ကတော့တိုက်ခိုက်ရေး drone 190 ပယ်ထိန်တပ်မိုင်းဆိုင် drone 120 cruise မိုင်းဆိုင် drone 30ကိုအသုံးပြုပြီးတော့တိုက်ခိုက်ခဲ့ကြောင်းပြောပါတယ်။အီရန်ကပြစ်ချခဲ့တဲ့လက်နက်တွေရဲ့69ရာခိုင်နှုန်းကိုအမေရိကန်အပါအဝင်မဟာမိတ်တွေနဲ့အတူအစ္စရေးရဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကကြားဖြတ်ပြစ်ချနိုင်ခဲ့တယ်ဆိုပြီးတော့အစ္စရေးကပြောဆိုခဲ့ပါတယ်ရှင်
။အစ္စရေးရဲ့ထိုးစစ်ဆင်မှုတွေကြောင့်သေဆုံးသူအရေအတွက်ဟာအနည်းဆုံး 33,998 ဦးထိမြင့်တက်လာတယ်လို့ဂါဇာမှာရှိတဲ့ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပဲပြောပါတယ်။ဂါဇာကမ်းမြောင်ဒေသမှာထိမ့်သိမ်းခံထားရဆဲတရားခံတွေအားလုံးကိုလွတ်ပေးရင်းနဲ့ဟာမတ်စစ်သွေးကြောအဖွဲ့ကိုချေမှုန်းရေးလုပ်ငန်းတွေပေါ်အစ္စရေးဘက်ကအလေးထားလှုံ့ဆော်စင်မှာပဲဂါဇာရဲ့ကျန်းမာရေးဌာနကပြောလာတာပါ။သေဆုံးသူတွေကိုစစ်သွေးကြောနဲ့အရက်သားဆိုပြီးမခွဲခြားထားပေမဲ့သေဆုံးသူအများစုရဲ့သုံးပုံနှစ်ပုံကတော့အမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ပြောပါတယ်။အစ္စရေးစစ်တပ်ပြောရေးဆိုခွင့်ရှိ ှိသူရေတပ်ဗိုလ်ချုပ်ဒန်နီယယ်ဟာဂါရီကတော့ဟာမတ်စ်တွေရဲ့လက်ထက်မှာတစားကန်133ဦးရှိနေသေးကြောင်းနဲ့အဲ့ဒီထဲမှာအယောက်100လောက်ကအသက်ရှင်နေသေးတယ်လို့ယူဆရတယ်လို့ပြောပါတယ်။အပြစ်ခတ်ရဲစေးသဘောတူညီမှုရဖို့အတွက်ရဲတပ်တပ်ပေါင်းများစွာဆွေးနွေးပွဲတွေပြုလုပ်နေတယ်လို့ဒီသဘောတူညီမှုတွေထဲမှာဟာမတ်စ်တွေဘက်ကတစားကန်အယောက်40ကိုလွတ်ပေးပြီးအစ္စရေးဘက်ကတော့ပါလက်စတိုင်းအကျဉ်းသားယာနက်ချီကိုလွတ်ပေးရင်းအကူအညီတွေအရေးတကြီးလိုအပ်နေတဲ့ဂါဇာမှာရှိတဲ့အရက်သားတွေထံကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးရေးစတာတွေပါဝင်ပါတယ်ရှင်
American သမ္မတဟောင်းဒေါ်နယ်ထရန့်ပေါ်မှာဆွဲဆိုထားတဲ့စီးပွားရေးလုပ်ငန်းမှတ်တမ်းလိမ်ညာမှုနဲ့လိမ်ဖြောပြေးရေးတရုတ်ဆောင်အမျိုးသမီးကိုနှုတ်ပိတ်ခပေးခဲ့တဲ့ဆိုတဲ့ဆွဲချက်တွေကိုစစ်ဆေးဖို့ဒီကနေ့ American စံတော်ချိန်တနင်္လာနေ့မနက်မှာတော့ jury အဖွဲ့စတင်ရွေးချယ်ပါတယ်။ဒေါ်နယ်ထရန့်ဟာ American သမိုင်းမှာပထမဆုံးရာဇဝတ်မှုနဲ့တရားစွဲခံရတဲ့သမ္မတဟောင်းဖြစ်ပါတယ်။ပြစ်မှုကျူးလွန်တယ်လို့တရားရုံးကနေဆုံးဖြတ်ချက်ချခဲ့တဲ့ဆိုရင်ထောင်ကျခံနိုင်ရတဲ့အထိအပြစ်ပေးခံရနိုင်ပါတယ်။ Republican Party ရဲ့သမ္မတလောင်းဖြစ်လာဖို့မျှော်လင့်ထားတဲ့ Donald Trump အနေနဲ့စစ်ဆေးကြနာတာကိုလာမယ့်တလကျော်အထိတရားခဏ်တွေအတွက်သတ်မှတ်စပွဲနေရာမှာထိုင်ပြီးတော့တပတ်ကို၄ရက်ကြာနာနားထောင်ရမှာဖြစ်ပါတယ်။တရားလိုအစိုးရရှေ့နေတဲ့တသက်ထွက်ဆိုချက်ပေါ်မှာရှေ့နေတဲ့သူ့ရဲ့သဘောထားပေါ်မူတည်ပြီးတော့ Trump အနေနဲ့တသက်ဖြစ်နေခုခံချေပါနိုင်ပါတယ်။ Donald Trump ကတော့တမိုင်းမှာဒါမျိုးတစ်ခါမှမရှိခဲ့ကြောင်းနဲ့လက်စားပြီးတော့အကျင့်ပြတ်တဲ့တရားသူကြီးရဲ့ရှေ့မှာတနင်္လာနေ့ကနေစပြီးတော့သူ့ကိုအတင်းကျပ်ထိုင်ခိုင်းခဲ့တာဖြစ်ကြောင်းသူ့ရဲ့လူမှုကွန်ရက် Truth မှာတိုက်ခိုက်ရေးသားထားပါတယ်။ဆွဲဆိုထားတဲ့အမှုထဲမှာတော့2016ခုနှစ်ရွေးကောက်ပွဲမတိုင်ခင်လိမ်ဖြောဖြစ်ရေးတရုတ်ဆောင်Stormy Daniels ကိုနှုတ်ပိတ်ခဒေါ်လာ300,000ပေးခဲ့တဲ့အမှုလဲပါဝင်ပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505နဲ့ပြီးထုတ်လွှင့်ပေးနေပါခင
်ဗျာ view ရဲ့တနင်္လာညအထိတ်တန်းရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မန္တလေးတိုင်းပြည်ဦးလင်မြို့မှာမနေ့ကတန်းကားတော့နှစ်ပါးအပါအဝင်၄ဦးသေဆုံးခဲ့တဲ့တိုက်ခိုက်မှုဟာအတိုက်အခံလက်နက်ကိုင်အင်အားစုတွေရဲ့လက်ချက်အဖြစ်စစ်ကောင်စီဘက်ကဆွဆွဲလိုက်ပါတယ
်ဒီကငါ့ကိုရနေပံပိုးပြီးတာတော့ကျွန်တော်တို့ဒါပြည်ဦးပါတယ်ချက်ပါတယ်ဒီ open ကအများကြီးတော့ဒီကဲသူတို့အောက်ွက်မှာသူတို့ PIA နဲ့ PNL တွေအခွဲတွေရှိတယ်မဟုတ်တော့သူတို့သုံးပါရတယ်အပြင်ဒီတကယ်လက်တွေ့ပိုင်းတွေ့ပြီးအသုံးပြုပြတ်ခတ်တဲ့နေရာမှာတော့သူတို့PDF အခွဲတွေနဲ့ MG PDF အခွဲတွေတွေ့ရတယ်သူတို့သုံးပါရပါတယ်
ရှော့တိုက်ဒုံးတွေနဲ့တိုက်ခိုက်မှုကြောင့်စစ်တပ်ကတူကဗိုလ်လောင်း3ဦးအပါအဝင်12ဦးဒဏ်ရာရတယ်လို့လည်းပြောပါရတယ်။ပြင်ဦးလင်မျိုးစစ်တပ်ကတူစေယုံကြီးနဲ့ဘုံတော်ကြီးចောင်းတချောင်းနဲ့လူနေအိမ်အနီးအနားနေရာတချို့ကိုမနေ့ညပိုင်းကလက်နက်ကြီးကြီးတွေကြားရောက်ပောက်ွဲခဲ့ရတာထိခိုက်ဒေဆင်မှုတွေကြုံခဲ့ရပြီးတဲ့နောက်ဒီနေ့မှာတော့လုံခြုံရေးတွေတင်းကျပ်ထားတယ်လို့လည်းမြို့ကန်တွေကပြောပါရတယ်။မနေ့အစောပိုင်းမှာပဲမန်းလေးမြို့တော်ဝင်မန်းတပ်အနီးပောက်ွဲမှုမှာတော့ကလေး9ဦးအပါအဝင်လူ12ဦးထပ်မနေဒဏ်ရာရခဲ့ပါသေးတယ်။လက်လုံမိုင်းနဲ့တိုက်ခိုက်မှုဟာအတိုက်ခံလက်နက်ကိုင်အုပ်စုတွေရဲ့လက်ချက်အဖြစ်နဲ့လည်းစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါသေးတယ်။
ထိုင်းမြန်မာနယ်စပ်မြောက်ရီမြို့ကိုပြန်ပြီးတော့သိမ်းပိုက်ဖို့တက်လာတဲ့စစ်ကောင်စီတပ်ကို KNU ကရင်မျိုးသားစီယုံနဲ့ပူးပေါင်းတပ်တွေကတိုက်ထုတ်လိုက်တဲ့အကြောင်း KNU ကရင်မျိုးသားစီယုံပြောခွင့်ရစောထော်နီကိုစောထော်နီကရိုက်တာသတင်းဌာနနဲ့ဆက်သွယ်မေးမြန်းရမှာမနေ့တုန်းကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလေးကထိုင်းမြန်မာနယ်ကြားမှာအဓိကကြတဲ့မြောက်ရီမြို့ကိုထိန်းချုပ်နိုင်ပြီဖြစ်တဲ့အကြောင်း KNU PDF ပူးပေါင်းတပ်တွေကကြေညာခဲ့တာဖြစ်ပါတယ်။မဲဆောက်မြောက်ရီချစ်ကြည်ရေးတရာအမှတ်နှစ်နားမှာမြန်မာစစ်ကောင်စီရဲ့ခလာရ209ကတပ်သား100ကျော်လောက်ရှိနေပြီးတော့သူတို့ဟာလက်နက်ချဖို့ငင်းဆန်နေတယ်လို့မြန်မာစစ်တပ်ဘက်ကစစ်ကူကိုစောင့်နေတဲ့အကြောင်းဘန်ကောက်ပို့သတင်းစာမှာရေးသားဖော်ပြပါဗျ။ BGF လို့ခေါ်တဲ့ KNA နေကြဆောင်တက်ကလည်းမြောက်ရီမျိုးကိုထိန်းချုပ်ဖို့ပြင်ဆင်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးတော့မြောက်ရီရဲ့အုပ်ချုပ်ရေးကို KNU ကတာဝန်ယူကြိုင်တွယ်မလား?တခြားလက်နက်ကိုင်တွေနဲ့ဘယ်လိုမျိုးညှိနှိုင်းထားသလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။လောလောဆယ်မှာတော့နေဆက်ကုံတွယ်ရေးအချက်အချဖြစ်တဲ့မြဝတီမြို့ကနေထိုင်းကုံတွေမြန်မာနိုင်ငံဘက်ကိုကုံတွယ်ရေးရပ်ဆိုင်းသွားတာကြောင့်ပင်လယ်လမ်းကနေပို့ဆောင်ပေးနေရတယ်လို့ထိုင်းကုံတွယ်တွေကပြောပါတယ်။စစ်ကောင်စီဘက်ကတော့တရုတ်ထိုင်းနဲ့အဓိကနေဆက်ကုံတွယ်ရေးစခန်းကြီးတွေပုံမှန်မလဲပတ်နိုင်တဲ့အချိန်မှာတာချီလိတ်ကုံတွယ်ရေးစခန်းနဲ့ပင်လယ်ရေကြောင်းကုံတွယ်ရေးတွေကိုပြောင်းလဲခွင့်ပြုထားကြောင်းကိုကြေညာထားပါတယ်ရှင်။
စင်ကာပူဝန်ကြီးချုပ်လီရှေလွန်ကလာမယ့်မေလ15ရက်နေ့မှာယာရုကအနားယူမှာဖြစ်ပြီးတော့ဒုတိယဝန်ကြီးချုပ်ဖြစ်တဲ့လော်ရန့်စ်ဝမ်ကိုယာရုလွှဲပြောင်းပေးသွားမယ်လို့ဒီကနေ့ပဲကြေညာလိုက်ပါတယ်။စင်ကာပူနိုင်ငံရဲ့ဒုတိယဝန်ကြီးချုပ်လည်းဖြစ်ဗန်နာရေးဝန်ကြီးလည်းဖြစ်တဲ့လော်ရန့်စ်ဝမ်ကိုသူ့နေရာကိုဆက်ခံဖို့သမ္မတကိုတင်ပြသွားမယ်လို့လည်းဝန်ကြီးချုပ်လီရှေလွန်ကပြောထားပါတယ်။ဒုတိယဝန်ကြီးချုပ်လော်ရန့်စ်ဝမ်ကပြည်သူ့လှုပ်ရှားမှုပါတီ PAP လွှတ်တော်ကိုယ်စားလှယ်ရဲ့ထောက်ခံမှုကိုရထားတယ်လို့မေလ15ရက်နေ့မှာပဲဝန်ကြီးချုပ်ယာရုအတွက်ကြမ်းတက်စာချိန်ဆသွားမယ်လို့ဝန်ကြီးချုပ်ယုံကကြေညာချက်မှာထုတ်ပြန်ထားပါတယ်ရှင်။
ဩစတြေးလျနိုင်ငံဆစ်ဒနီမြို့အနီးကခရီးရန်ဖျားကြောင်းတစ်ခုမှာလူအများအပြားဓာတ်နဲ့တိုက်ခိုက်ခံရကြောင်းရဲတပ်ဖွဲ့ကပြောပါရယ်ဆစ်ဒနီမြို့ရဲ့စီးပွားရေးအချက်အခြာရပ်ကွက်အနောက်ဘက်18မိုင်လောက်မှာရှိတဲ့ဝေါ့ကလေးအရက်ကဖျားကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့အမျိုးသားတအူးကိုဖမ်းဆီးထားပါရယ်သူဟာစုံစမ်းစစ်ဆေးမှုမှာပူးပေါင်းဆောင်ရွက်ပါတယ်လို့ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါရယ်တိုက်ခိုက်မှုကြောင့်ဒဏ်ရာရသူတွေဟာအသက်အန္တရာယ်ဆိုးရိမ်ရလောက်တဲ့အခြေအနေတော့မရှိဘူးလို့ဆိုပါရယ်ဘာသာရေးအခမ်းအနားကျင်းပနေတဲ့အချိန်မှာဖျားကြောင်းကအကြီးကဲတယောက်နဲ့ဝိပုသူတွေဓာတ်နဲ့ထိုးခံခဲ့ရတာလို့ဒေသခံသတင်းတွေမှာဖော်ပြပါရယ်လူတယောက်ဟာဖျားကြောင်းမှာဓာတ်နဲ့ထိုးပြီးတော့တိုက်ခိုက်နေတဲ့ဗီဒီယိုတစ်ခုလည်းအွန်လိုင်းပေါ်မှာပြန့်နှံ့နေပါရယ်ဒါဟာဆိုရင်ဆစ်ဒနီမြို့မှာရပ်ပိုင်းအတွင်းမှာဒုတိယအကြိမ်တိုက်ခိုက်ခံရတာဖြစ်ပါရယ်စနေနေ့တုန်းကလည်းကုန်တိုက်တစ်ခုမှာဓာတ်နဲ့တိုက်ခိုက်လို့လူ6ယောက်သေဆုံးပြီးတော့တရားစင်လောက်ဒဏ်ရာရခဲ့ပါရယ်စနေနေ့တိုက်ခိုက်မှုမှာကျူးလွန်သူဖြစ်တန်တရားရှိသူကိုတော့ရဲကပြစ်ခတ်ဖမ်းဆီးထားပြီးတော့သေဆုံးခဲ့ပါရယ်အသက်40အရွယ်တိုက်ခိုက်သူဟာစိတ်ဝေဒနာခံစားရသူဖြစ်ပြီးတော့အမျိုးသမီးတွေကိုပဲပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့ပုံရတယ်လို့ Australia ရဲတပ်ဖွဲ့ရဲ့စုံစမ်းတွေ့ရှိချက်ဒီကနေ့ထုတ်ပြန်ထားပါတယ်ရှင်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်မန္တလေးတိုင်းပြည်ဦးလွေမြို့မှာတကြံအကြနေတုန်းကလူသေဆုံးတဲ့အထိတိုက်ခိုက်မှုတွေဇက်တိုက်ကြုံခဲ့ရပြီးတဲ့နောက်မှာတော့အခုခါမှာလုံခြုံရေးတွေအတော်ကိုတင်းကျပ်ထားတယ်လို့မြို့ခံတွေကပြောပါတယ်စစ်တပ်ကတို့အနီးဝန်းကျင်အပါဝင်ပြည်ဦးလွင်ကနေရာတချို့မှာမနေ့တုန်းကတိုက်ခိုက်မှုနဲ့ကြုံခဲ့သလိုမန္တလေးမြို့မှာလည်းပောက်ကွဲမှုတွေဖြစ်ခဲ့တာပါတကြံကာလတိုက်ခိုက်မှုတွေနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်တင်ပြပေးထားပါတယ်
ပြင်းလွင်မြို့စစ်တပ်ကတို့စေုံကြီးနဲ့ဖုံးတော်ကြီးကြောင်တကြောင်နဲ့လူနေအိမ်အနီးအနားနေရာတချို့ကိုမနေ့ညပိုင်းကလက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲရကထိခိုက်တေချင်မှုတွေကြုံခဲ့ရပြီးနောက်ဒီနေ့မှာတော့လုံခြုံရေးတွေတင်းကျပ်ထားတယ်လို့မြို့ကန်တွေကပြောပါရယ်ရှော့တိုက်ဒုံးတွေနဲ့ပစ်ခတ်မှုကြောင့်တန်ငါနှစ်ပါးအပါဝင်၄ဦးသေဆုံးခဲ့ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းသတင်းတောက်တွေကိုပြောပါရယ
်သေဆုံးသူတွေအထံရရှိသူ၁၂ဦးရှိပါတယ
်စစ်တပ်ကတို့လည်းဒါဟိုစစ်တပ်ကတို့မှလည်းခုနပြောတဲ့ကျွန်တော်စစ်တပ်ကတို့ကလူတွေရေးဒီရက်ွက်ထဲကိုကြားခဲ့တာရှိပါတယ်ပြီးရင်တော့ကျွန်တော်တို့ခုနကဖုန်းကြောင်းပြည်သူ့စေယုံရဲ့ရုပ်ကူတာဆောင်ကြားရောက်ပတ်ခဲ့တာရှိပါတယ်
တိုက်ခိုက်မှုကြောင့်စစ်တပ်ကတူကဗိုလ်လောင်း3ဦးအပါအဝင်ဒဏ်ရာရသူ12ဦးရှိတယ်လို့လည်းပြောပါတယ်တိုက်ခိုက်မှုတွေဟာအတိုက်ခံလက်နက်ကင်အင်အားစုတွေလက်ချက်အဖြစ်နဲ့လည်းစွပ်စွဲခဲ့တာပါတိုက်ခိုက်မှုအတွက်လက်တလောအချိန်ထိဘဲအဖွဲ့စည်းကမှတော့သူတို့လက်ချက်အဖြစ်ကြီးညာတာတော့မရှိသေးပါဘူးပြည်ဦးလွင်မြို့ကတိုက်ခိုက်မှုအတွင်းသေဆုံးသူတွေနဲ့ပတ်သက်လို့မြို့ကန်တယောက်ကတော့အခုလိုပြောပါတယ
်ဆုံးနာတွေကတော့သူတို့ရှိတယ်ရှိတဲ့ဥစ္စာတွေကတော့တို့လက်နဲ့ချမယ်ဟိုကလေးရတယ်အင်းကိုတော့မအပ်ဘူးဆောင်းဆောင်းကြီးနှစ်ပါအဲကျောင်းထဲနေဖုန်းကြီးနှစ်ပါရဲ့ကပ္ပိယတည်းရောက်ရဲ့ပေါ့အဲ့ဒါတော့ကပ္ပိယရောအဲ့လေအဲ့လာနေမွေးကြည့်လို့ပေါ့ဖုန်းကြီးနှစ်ပါကတော့ဆေးုံကြောင်မှာတခါဆေးုံမှာခွင့်စိတ်ကမ်းပေါ်မှာကြားတဲ့တည်းအဲ့လာလင်းလာလူဆက်ဆုံးပေါ့အဲ့လျောက်ဝဲကြတယ်လျောက်ဝဲဆုံးတယ်ကျန်တဲ့ရောက်တန်းတန်းနေရတော့တေသွားတဲ့ဟာတွေကတော့ဆစ်ဆေးုံမနေ့ကကြာနေတော့ရက်ဆင်းကိုပြန်ပို့မယ်။ရက်ဆင်းကမှသူချမှာပေါ့လေ
။တေဆုံးသူတွေကိုမနေ့ပြန်တကြိုဖို့စီစဉ်ထားတယ်လို့လည်းပြောပါရယ်။မနေ့ညကတိုက်ခိုက်မှုတွေအပြီးစစ်တပ်ကတို DSA တက်မတော်နီးပညာတက်ကတို DSDA တဝိုင်းမြို့ဝင်အထွက်ပိတ်ကစစ်ဆေးမှုတွေလုပ်ခဲ့တယ်လို့ပြောပါရယ်။တင့်ကားတွေနဲ့ညာလုံးပေါက်ကင်းလှည့်နေတာတွေ့ရတယ်လို့မြို့ကန်တွေကပြောပါရယ်။ဒီကနေ့တကြံအကြက်နေမှာလဲလူသွားလူလာနေပါနေတယ်လို့မြို့ကန်ကပြောပါရယ်။ည
နေခင်းရတော့ဟိုဟာရေပေါ့ရတဲ့မန်းလက်လေးပါတယ်ကိုလုံးတိတ်ဆိတ်သွားတာပေါ့။ဟိုလုံးလုံးကြီးကတော့စီရင်နေကြမယ်တွေ့ပါဘူး။မနေ့ကတော့စီရင်နေတာပေါ့ဟာဒီမန်းတက်လေးဟွာလေးကတော့ရှင်းတယ်နေပေါ့ဒီနေ့ဘာဥမမကြရအဲ့ဒါမတွေ့ရဘူးလေလာကူလာတက်လာဘာမှမတွေ့ရအောင်အားတော်တော်လက်ရှိသွားတယ်ကိုလုံးလည်းတော်တော်လေးကိုတိုင်းရမနေ့ကတော်တော်ကြီးကိုတခါမှဖြစ်ဘူးခါရရတော့ဒီနှစ်ချိန်လုံးရင်တော့အဲ့လိုဖြစ်ပြီးဆိုရင်ဟိုနှလုံးသွင်းတော့ပြစ်လိုက်တယ်ဆိုပြီးပြီးသွားတာလေနေ့ကတော့ဒီကတောက်ချောက်တောက်ချောက်တောက်ချောက်တော်ကြီးကိုကြောက်ကြရစင်းရနေရတော့အဲ့လိုများတယ်အစင်းရနေများတယ်နောက်ချို့လဲဟိုတယ်တွေကြုံပြီးတော့မှမနေ့ကစပိုင်းလောက်တာလေအဲ့လိုမပြန်သွားကြတဲ့သူများတယ်
ပြီးခဲ့တဲ့ဧပြီလ10ရက်နေ့တုန်းကတော့ပြည်ဦးလွင်မှာရှိတဲ့စစ်တပ်ကတူ DSA ကိုမန္တလေးတိုင်းပြည်သူ့ကာကွယ်ရေးအဖွဲ့ကနေတရားခွန်မမရှော့တိုက်ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခံခဲ့ရတာရှိပြီးအဲ့ဒီတုန်းကတော့ NUG ကာကွယ်ရေးဌာနကသူတို့လှုပ်ဆောင်ခဲ့တာဖြစ်တယ်လို့ကြေညာခဲ့မှုပါတယ်။မနေ့အစောပိုင်းမှာတုန်းကလည်းမန္တလေးမြို့မြို့တော်ဝန်မန္တပ်အနီးမှာပောက်ကွဲမှုဖြစ်ပွားခဲ့ပြီးထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်။လက်လုံမိုင်းပောက်ကွဲမှုကြောင့်ကလေးငယ်5ဦးအပါအဝင်လူ12ဦးထက်မနည်းဒဏ်ရာရရှိခဲ့ကြောင်းလဲစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပြီးလက်နက်ကင် PDF ပြည်သူ့ကာကွယ်ရေးအဖွဲ့လက်ချက်ဖြစ်တယ်လို့မြန်မာစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းတို့ကပြောခဲ့ပါတယ်။တိုက်ခတ်မှုကြုံခဲ့ရပြီးနောက်တရက်ဖြစ်တဲ့ဒီကနေ့မန္တလေးမြို့အခြေအနေနဲ့ပတ်သက်လို့မြို့ကန်တယောက်ကအခုလိုပြောပါတယ်
။မြို့ကတော့တော်တော်ရှိတယ်ဘောပေါက်တဲ့နေရာက90တလမ်းပေါ့29နဲ့28ကြာပေါက်တာပေါ့နော်ဒီအေးတာကတော့29နဲ့28ဘောပေါက်တဲ့နေရာကိုတော့ပိတ်လိုက်ပြီးပိတ်ပြီးတော့လုံကြီးလေးထပ်တိုးထားတယ်ဟိုဘက်ကပေါ့28 29ဘက်ကိုရှေ့လိုက်တာပေါ့နော်အဲအဲ့ဘက်တကြောကတော့လုံကြီးလေးထပ်တိုးပြီးချထားတာပေါ့လုံကြုံရေးနေတဲ့ဥပမာပေါ့နော်ဒီဆိုင်ကလေးဆိုလို့ရှိရင်အဲဝင်လာမယ်ဆိုလို့ရှိရင်ဆိုင်ကလေးကိုအခုကမိတက်တရားဓိကထားဆက်တာပေါ့ဒီမှာရဲနဲ့စစ်တက်ကတော့ရှိတယ်ပြီးတော့အဲစစ်ကားရည်လေဘေးအဲလူတော်မဟာတကြံမန္တဲ့ပပက်လင်တာပေါ့နော်အဲရှစ်ရင်တန်းနေစစ်ကားတွေတမီးပွားနေလက်နဲ့ဟိုတနေ့တွေပါတာပေါ့နော်အဲစစ်ကားတွေကလည်းရေးကြည့်ကြည့်ထားတယ်ရဲတွေရောပါတယ်ဆိုင်ကယ်စကန်ကိုတကယ်လို့အမှတ်ဆိုလို့ရှိရင်လည်းဆိုင်ကယ်စကန်ကအကုန်လုံးဆိုင်ကယ်တွေကိုဒီပေါက်တွေကိုအကုန်နှံပြီးတော့စစ်တယ်စစ်ပြီးမှအဲဟွာဖြစ်တယ်ဆိုလို့ရှိရင်အဲခံတယ်ပေါ့အဲ့လိုပုံစံမျိုးတော့ကြောင်းတာပေါ့
မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအရက်သားအစိုးရကိုဖယ်ရှားပြီးအာဏာသိမ်းခဲ့တဲ့နောက်ပိုင်းနိုင်ငံရေးအကြက်တဲတွေနဲ့လက်နက်ကင်ပဋိပက္ခတွေလည်းကြီးထွားလာနေတာပါလက်နက်ကင်အတိုက်ခံအင်အားစုတွေကနယ်စပ်ဒေသတွေကိုပုံမထိန်ချုပ်လာနေတယ်လို့မြို့ပြဒေသတွေမှာလည်းမကြာခဏတိုက်ခိုက်မှုတွေကြုံနေရတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ပြည်ဦးလီမျိုးကလုံခြုံရေးနောက်ဆုံးအခြေအနေကိုစံကြောတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်ကနောက်ဆုံးရအခြေအနေဓာတ်ရိုက်သတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်။ထိုင်းမြန်မာနယ်စပ်မှာအဓိကကြားတဲ့မြဝတီမျိုးကိုထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အကြောင်းKNU PDF ပူပေါင်းတပ်တွေကကြေညာခဲ့ပြီးတော့မြဝတီမြို့ရဲ့အုပ်ချုပ်ရေးအနာဂတ်ကိုဘယ်လိုမျိုးပုံဖော်မလဲဆိုတဲ့မေးခွန်းထုတ်မှုတွေရှိနေပေမဲ့အခုချိန်အထိအုပ်ချုပ်ရေးပိုင်းကတော့ရေရေရာရာမရှိသေးပါဘူးလောလောဆယ်မှာတော့နေဆက်ကုံသွဲရေးရက်တက်နေပြီးတော့စစ်ကောင်စီဘက်ကမြဝတီမြို့ကိုပြန်သိမ်းနိုင်မှုစူးစမ်းနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်KNU ဘက်ကတော့ပြန်ပြီးတော့မောင်းထုတ်နိုင်ခဲ့တယ်ဆိုတာကိုရိုက်တာသတင်းဌာနကပြောဆိုထားပါတယ်။ထိုင်းမြန်မာနယ်စပ်ကတကြံအကြက်နေ့နောက်ဆုံးရအခြေအနေကို VOA မြန်မာပိုင်းအစီအစဉ်ကကိုအောင်အောင်ကတိုက်ရိုက်သတင်းပေးပို့ထားပါတယ
်။ဒီကနေ့ကတကြံအကြက်နေ့ပါ။အခုကျွန်တော်ရောက်နေတာကတော့ထိုင်းမြန်မာနယ်စပ်ချစ်ကြည်ရေးတရားအမှတ်1မှာပါ။ဒီကနေ့မှလည်းပဲခရိုင်းနေ့တွေလိုပဲမြန်မာပြည်ဘက်ကလာကြတဲ့သူတွေရောမြဝတီဘက်ကိုပြန်ကြတဲ့သူတွေရောရှိနေပါတယ်ဒီဘက်မဲဆောက်ဘက်အချမ်းမှာတော့ဒီတကြံကပုံမှန်စီကားပါတယ်ဒီမဲဆောက်တကြံမှာဆိုလို့ရှိရင်မြန်မာပြည်ကပွဲစည်းတန်းတွေလိုပါပဲမြန်မာဈေးလာရောက်တဲ့သူတွေရှိတယ်ဒီအမှတ်1နေဆက်တရားထိတ်မှာပဲဒီညဘက်ဆိုလို့ရှိရင်ဈေးဆိုင်တန်းအပြစ်ခင်းထားပါတယ်အခုလည်းပဲဖွင့်ထားပါတယ်ညဘက်ဆိုလို့ရှိရင်တော့ stage show တွေပါတွေပါလုပ်ပါတယ်နောက်တစ်ခုကဒီ time မှာတော့တကြံကိုအထူးသဖြင့်ညဘက်တွေမှာပို့ပြီးတော့ဆင်ရဲပါတယ်ဒီမဲဆောက်မှာဆိုလို့ရှိရင်လည်းပဲဒီမဲဆောက်ကစားတောက်ဆိုင်ဒီတော်တော်များများမှာညဘက်ဆိုလို့ရှိရင်လူငယ်တွေကဒီစားတောက်ဆိုင်ထဲမှာပဲတချင်းတွေဖွင့်ပြီးတော့ရေတွေပတ်ကစားကြပါတယ်နေ့ဘက်မှာဆိုလို့ရှိရင်လည်းပဲဒီမဲဆောက်မှာရှိတဲ့ဖျားတွေဘုန်းကြီးเจ้าတွေမှာထိုင်းနေရောမြန်မာတွေရောအတူတူဖျားမှာလာပြီးတော့ကုသိုလ်ကောင်းမှုပြုတာကိုလည်းတွေ့ရပါတယ်အဲဒီနယ်စပ်မှာတော့လုံခြုံရေးကတော့ဒီထိုင်းဘက်ချမ်းမှာလည်းပဲအရင်ရက်တွေလိုပဲအပြည့်ယူထားပါတယ်ထိုင်းနယ်ဘက်မှာဆိုလို့ရှိရင်တော့ဒီထိုင်းနယ်ကြားဆောင်တက်ကနေပြီးတော့သူတို့ဓာတ်ပုံရိုက်မယ်ဆိုရင်ကောင်းကောင်းမွန်မွန်အလေးပြုပြီးတော့ဆက်ဆံတယ်ပြီးရင်သူတို့ကသူတို့ဒီဓာတ်ပုံထဲမှာအဆင်ပြေအောင်လို့တချို့သတိဆွဲပေးတာမျိုးတွေရှိတယ်တချို့ဆိုလို့ရှိရင်ဓာတ်ပုံရိုက်ဖို့အဆင်ပြေအောင်လို့နေပေးတာတွေရှိပါတယ်ဆိုတော့ဒီဘက်မှာတော့ဒီနောက်ကဒီ BGF တက်လို့ယူဆရတာပေါ့လေဒီတက်တွေကတော့ဟိုခုနကကျွန်တော်ပြောသလိုပဲနေသားမှာတချို့ဒီနိုင်ငံတကာသတင်းတပ်ဖွဲ့တွေကရိုက်ထားတဲ့ဓာတ်ပုံတွေရောအဲသူတို့တွေရဲ့ပုံတွေကိုတွေ့တဲ့အတွက်အခုဆိုလို့ရှိရင်ဒီသူတို့နေတဲ့နေရာနားမှာဆိုလို့ရှိရင်ဒီအမဲရောင်ဒီစကားပေါက်ပေါ့နော်ဟိုအဲ့ဒီအစတွေကိုကာထားပါတယ်သူတို့ပုံတွေမပေါ်အောင်လို့ထင်တယ်ပြီးခဲ့တဲ့2ရက်လောက်ကအဲ့ဒီအရာတွေကာထားတာမရှိပါဘူးပြီးခဲ့တဲ့2ရက်လောက်မှာပဲကျွန်တော်တို့ဒီနေရာရောက်ပါဒီဘက်ကနေလှမ်းပြီးတော့ရိုက်တဲ့အချိန်မှာလည်းပဲမြန်မာလိုလှမ်းပြီးတော့ဟိုရိုင်းရိုင်းဆိုင်ဆိုင်ဆဲပါတယ်ဆိုတော့ဒီကနေ့ဆိုလို့ရှိရင်လည်းပဲအခုဒါဒီနားမှာတခြင်းတွေဖွင့်ထားတာရှိတယ်ဟိုဘက်မှာလည်းတခြင်းတွေဖွင့်ထားတာရှိတယ်ခုနဆိုလို့ရှိရင်အဲ့ဒီကဒီတယောက်ကကျွန်တော်တို့ရောက်လာပြီးတဲ့အချိန်မှာမှဒီဘက်ကိုအားလုံးကဝိုင်းပြီးတော့သတိထားပြီးတော့ခြိတယ်အဲ့ထဲတဲ့တယောက်ကတနက်ကိုဒီလိုကင်ပြီးတော့ ဒီဟိုတီးလုံးနဲ့အတူပေါ့လိုက်ပြီးတော့ကတယ်လို့လို့လုပ်ပြီးတော့ဒီဘက်ဟိုကျွန်တော်ရှိတဲ့နေရာကိုရောက်တော့ဒီလိုချိန်ပြီးတော့50စက္ကန့်လောက်ကြာပါတယ်ကျွန်တော်တူအဲ့လိုချိန်ပြီးတော့ဟိုဟိုချိန်ဒီချိန်နဲ့ပေါ့လေဟိုကတယ်လို့လို့လုပ်ပြီးတော့အဲဟိုနောက်ဆုံးမေ့ကြတော့ကျွန်တော်ရှိနေတဲ့နေရာကိုလှမ်းပြီးတော့ဟိုတို့အပေါ်မှာဟိုစနိုက်ပါလဲတက်ထားတာဟိုကျွန်တော်အဲ့ဒီလိုအချိန်နေတော့ဒီနေ့ကြုံခဲ့ပါတယ်ကျွန်တော်အခုရောက်နေတဲ့နေရာကတော့မြရီမြို့အပေါ်စီးကနေမြင်နေတဲ့နေရာပါဆိုတော့ဒီအခုလက်ရှိအချိန်ဒီမှာတော့မြရီမြို့ကအေးဆေးဆေးတိတ်တိတ်ဆေးဆေးဖြစ်နေတဲ့ပုံတွေ့ရပါတယ်ဒါပေမဲ့လည်းဒီမြို့ရဲ့အတွင်းပိုင်းမှာတော့ဒီလူသွားလူလာတိတ်ဆိတ်ခြောက်ကန့်နေတယ်ဆိုတာမျိုးသိရပါတယ်ဒီနေဆက်ကြောမှာတော့ထိုင်းမချမ်းမှာလည်းနေစားဆောင်တက်တွေရှိတဲ့အခါကျတော့အချိန်ဒီကတော့ပုံမှန်လူမျိုးဖြစ်နေတာကိုတွေ့ရပါတယ်ဒါပေမဲ့လည်းဒီကော့ဂရိတ်ကိုဒါစစ်ကောင်စီတက်ကပြန်ပြီးတော့တင်ပြီးတဲ့အခါမှာဒီမြရီမျိုးဘက်ကိုဆက်ပြီးတော့တက်လာဖို့လဲစ조사နေတယ်လို့သိရပါတယ်ဆိုတော့ဒီလိုအချိန်နေနဲ့ပတ်သက်ပြီးတော့ဒီနေဆက်မှာနေထိုင်ကြတဲ့သူတွေကြာဒီဆိုရင်ပူပန်မှုတချို့ရှိနေတယ်ဆိုပြီးတော့သိရပါတယ်အိုင်းမြို့မှာချစ်ကြည်ရေးတရားအမှတ်နှစ်မှာပါဆိုတော့ဒီကနေ့တကြံအချက်နှစ်မှာတော့ဒီကုံစီကုတန်ပို့ဆောင်တာတွေဘာမှမတွေ့ရပါဘူးအလုံးအခြေအနေတွေတိတ်တိတ်ဆိတ်ဆိတ်ပဲဖြစ်နေပါတယ်ဒါပေမဲ့လည်းပဲအခုလို့တိတ်တိတ်ဆိတ်ဆိတ်ဖြစ်နေတဲ့အခြေအနေကဒီတဲ့ပို့ပြီးတော့ဆိုးရွားတဲ့အခြေအနေတစ်ခုကိုရောက်ရှိဖို့အတွက်ပြင်ဆင်နေသလားဆိုပြီးတော့လည်းအလုံးကစိတ်ဝင်စားနဲ့စောင့်ပြီးတော့ကြည့်နေကြပါတယ်ကျွန်တော်အအောင်ပါထိုင်းမြန်မာချစ်ကြည်တရာအမှတ်နှစ်ကနေသတင်းပေးပို့နေတာပါ
ထိုင်းမြန်မာနယ်စပ်ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းအစီအစဉ်ကကိုအောင်ကတိုက်ရိုက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကိုခိုင်ဘက်ကအခြေအနေသတင်းကိုတင်ပြပေးကြပါမယ်။တအန်းအမျိုးသားလူမျိုးရေးတက် TNN လေးကသူတို့တင်ပိုက်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့မှာဖွင့်ထားတဲ့ကချင်လွတ်လပ်ရေးတက် KIA ရဲ့ဆက်ဆံရေးရုံးကိုပိတ်သိမ်းမှုအတွက်သတိပေးပြောဆိုပါရတယ်။ဒေသခံတွေကတိုင်းရင်းသားလက်နက်ကိုင်ချင်းချင်းကြားမှာတိုက်ပွဲတွေဖြစ်မလာမှာကိုစိုးရိမ်နေကြပါတယ်။ KIA ဘက်ကတော့ပြိပခမဖြစ်အောင်ထိန်းသိမ်းဆောင်ရှောက်ဆောင်ရွက်သွားဖို့လိုကြောင်းကိုပြောပါရယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုစီသူပြောပြပေးပါမယ်ရှင
်ရှမ်းပြည်နယ်မြောက်ပိုင်းကကုတ်ခိုင်မြို့ကိုတအံ့အမျိုးသားလူမျိုးရေးတက် DNL ကတစ်တုံညာနှစ်ခုစစ်စင်ရေးကာလဇန်နဝါရီ၈ရက်နေ့ကတင်ယူခဲ့တာပါဒီအပိုင်းမှာတော့ကုတ်ခိုင်မြို့မှာဖွင့်လှစ်ထားတဲ့ KIA ရဲ့ဆက်ဆံရေးရုံးကိုပိတ်သိမ်းဖို့အတွက် DNL ဘက်ကတောင်းဆိုထားကြောင်းဒေသခံတူက VOA ကိုပြောပါရယ်
ကျန်ရလို့ကျန်ရကြမှာပဋိပက္ခနည်းဖြစ်နေတော့တာတယ်ပေါ့ကျန်ရလို့အနေနဲ့ဒီကျန်ရဆက်ဆံရုံးတွေရှိအောင်ကိုယ်ခိုင်မှာကျန်ရဆက်ဆံရုံးတွေထားလာတယ်ဆိုတော့သူအဲ့ဒါကိုဆက်သွားပြီးဖို့လာပြီးတော့ပြောရလို့တော့သူတော့ကြားရတယ်လို့ဆို
ဒီလတရက်နေ့ကလည်း KIA တင်ပတ်ထားတဲ့ကိုယ်ခိုင်မျိုးနဲ့နန်းဖက်ကာရွာအတွင်းကို TNL ကလက်နက်အပြည့်စုံနဲ့ဝင်ရောက်ပြီးစစ်ကောင်စီထုတ်ကုန်တွေကိုတင်းယူဖျက်ဆီးတာလုပ်ခဲ့တယ်လို့6ရက်နေ့ကလည်း TNL ကမူဆယ်မျိုးနဲ့နတ်အွန်ရွာမှာရှိတဲ့ KIA တပ်တွေကိုထွက်သွားဖို့တောင်းဆိုထားတယ်ရှိခဲ့ကြောင်းသတင်းတွေထွက်ပေါ်နေပါတယ်ကုတ်ခိုင်ဒေသခံပြည်သူတွေကတော့တစ်တုံညာနှစ်ခုစစ်စင်ရေးမှာထိခိုက်တီကြီးတာတွေနဲ့နေရင်နေပျက်စီးတာတွေရှိခဲ့တယ်လို့နေရက်စွန့်ခွာထွက်ပြေးရတာတွေလည်းရှိခဲ့တာကြောင်းနောက်တစ်ချိန်တိုက်ပွဲတွေထပ်ဖြစ်မှာကိုစိုးရိမ်နေကြကြောင်းကုတ်ခိုင်ဒေသခံကဆက်ပြောပါတယ်
နေရာတစ်လောက်ကတော့ဒီရေရပြန်ကြလဲတော့များနေပါတယ်အတုံးမုံနှစ်ပုံကတော့ပြန်နေကြလို့ခင်ပေါ့အဲ့လိုအချိန်မှာပြောင်းတဲ့အချိန်မှာဖြတ်ပြီးတော့ဒီလက်နက်ကန်အချိန်ချင်းရေဝေးကြမှာပြန်ပြောင်းတိုက်ပွဲဖြစ်မှာပဲတို့အနေနဲ့ပြန်စိုးရိမ်ရတယ်ပေါ့ခုမှပုံနေနေငါကိထားတာကိုဒီပြိပခတန်ကိုခံထားရဆိုတော့ဒါဖြစ်လာမယ်ပေါ့လေဆိုတော့ဒီကိုဒါလည်းမှာငွေလူလူရဲ့စိတ်ကအဲ့လိုဖြစ်ချင်ပါလေတို့ဆိုရင်နေတော့
လောလောဆယ်မှာတော့စစ်ကောင်စီကလာရှိုးဘက်ကနေကွန်ပစ္စည်းတင်ပို့တာတွေကိုပိတ်ပင်ထားတာကုတ်ခိုင်မြို့မှာကွန်ပစ္စည်းပြက်လက်တာနဲ့ဈေးနှုန်းမြင့်တက်တာတွေရှိနေပါတယ် KIA ဆက်ဆံရေးရုံးဖေရှားရေးနဲ့ပတ်သက်ပြီးမေးမြန်းဖို့ TNL ဘက်ကိုဆက်သွယ်ရမှာတော့ပြန်ကြားရေးတာဝန်ခံတူပူမူကြီးတာအိုက်ကျော်က၎င်းတွေနဲ့ပြောရေးဆိုခွင့်မဟုတ်တော့ကြောင်းတုံ့ပြန်ခဲ့တယ်လို့ပြန်ကြားရေးဌာနကိုလည်းဆက်သွယ်လို့မရခဲ့ပါဘူး KIA ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကတော့ကုတ်ခိုင်က KIA ဆက်ဆံရေးရုံးကိုဖေရှားဖို့တောင်းဆိုတဲ့သတင်းနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ဒေတာခံပြီးတို့လို့သူဒီပြောတာတော့ကြားပါတယ်နော်ကျွန်တော်တို့အကေရောတတိယမြင့်ဘက်ကနေတော့အာဘာမှပြောလာတာမကြားဘူးခင်ဗျမှန်ကန်မှုတော့ရှိမသိနဲ့ဟိုပြောတာတော့မှားမလို့ထင်တာဟုတ
်ကဲ့ TNL ဘက်က KIA ဘဟုကိုတရားဝင်အကြောင်းကြားလာတာလည်းမရှိသေးကြောင်းပြောပါတယ် KIA ဘက်ကတော့တိုင်းရင်းသားလက်နက်ကန်ချင်းချင်းပြိပက္ခမဖြစ်အောင်ထိမ့်သိမ်းဆောင်ရွက်သွားဖို့လိုကြောင်းလည်းဆက်ပြောပါတယ
်အကောင်းဆုံးကတော့ချင်းချင်းပေါ့နော်ပဋိပက္ခမဖြစ်ဖို့ကတော့တင်းတင်းတင်းနေဖို့တော့အရေးကြီးဆုံးဖြစ်ပါတယ်ကျွန်တော်တို့ KO ရဲ့တဘောထားကတော့က ုနာပြောလို့ပေါ့နော်ဖြည့်သွေးဖို့မဖြစ်အောင်ပฏิပက္ခမဖြစ်အောင်ချင်းချင်းနားလည်မုံနဲ့ငယ်ဖို့ချင်းချင်းအာတန်ဖို့ထားဖို့ပေါ့နော် respect ထားဖို့တော့ရည်ကြီးဆုံးဖြစ်ပါတယ်အဲမဟုတ်ပဲနဲ့ကုလိုမျိုးတွေပေါ့နော်နည်းနည်းအကူမအလုံးလုံးတာမျိုးတွေဘာမှမဟုတ်တဲ့နေရာမှာအမိန့်တွေလာချတာတွေကတော့အဲဒီဖွဲ့စည်းချင်းချင်းကြားမှာပေါ့နော်ကိုတိုက်မှုတွေရှိလာနိုင်ပါတယ်
ဖေဖော်ဝါရီလ9ရက်နေ့မှာကြာရောက်တဲ့ KNE တီထောင်တဲ့63နှစ်မြောက်နှစ်ပတ်လည်နေ့မှာ KNO ဥက္ကဋ္ဌဘူမူကြီးအင်ပန်လာကလည်းအချင်းချင်းပုတ်တိုက်မှုတွေကိုစည်ရင်းနဲ့မဖြေရှင်းပဲတမိုင်းချောင်းအရဆွေးနွေးဖြေရှင်းဖို့ပြောဆိုထားပါတယ်ဖေဖော်ဝါရီလ4ရက်နေ့ကအင်အား90ခန့်ရှိတဲ့ KNE တပ်ဖွဲ့ဟာ TNL ကိုအကြောင်းမကြားပဲကုတ်ခိုင်မြို့အတွင်းဝင်ရောက်ပြီးတော့ KNE တီထောင်တဲ့အခမ်းအနားကျင်းပဖို့ပြင်ဆင်ခဲ့ကြောင်း TNL ဘက်ကပြောဆိုတာတွေရှိခဲ့တယ်လို့ကုတ်ခိုင်မြို့အတွင်းမှာ KNE အလံတွေလွင့်ထူတဲ့အခါTNL ကတားမြစ်တာတွေရှိခဲ့ပါတယ်ပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းကစတင်ခဲ့တဲ့တစ်တုံညာနှစ်ခုစစ်စင်ရေးမှာညီနောင်မဟာမိတ်၃ဖွဲ့ကရှမ်းပြည်နယ်မြောက်ပိုင်းဒေသကကုတ်ခိုင်၊တိန်နီ၊နမ်ခမ်း၊နမ်တူ၊လောက်ကိုင်း၊ချင်းရွှေဟော၊ကွန်းလုံစတဲ့မြို့ပေါင်း15မြို့လောက်ကိုသိမ်းယူခဲ့ပါတယ်ပြီးခဲ့တဲ့မတ်လနောက်ဆုံးပတ်အတွင်းမှာတော့ MNDAA ကိုကန်တပ်ဖွဲ့သိမ်းယူထားတဲ့တိန်နီမြို့နယ်အတွင်းမှာ MNDAA နဲ့ SSPP ရှမ်းမြောက်တပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပါတယ်ခင်ဗျာ
ဒါကတော့ရှမ်းပြည်နယ်ဘက်ကအခြေအနေကိုစီသူပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပေးကြပါရစေ။အီရန်ဘက်ကနေပြီးတော့လေကြောင်းကနေပြီးတော့ပဲထိန်၃ဒုံးကြီး100ကျော်အပါဝင် drone တွေကြီးတွေ300နီးပါးနဲ့စနေနေ့ညတုန်းကအစ္စရေးကိုတိုက်ခိုက်ခဲ့ပေမဲ့အားလုံးနီးပါးပြန်ပြီးတော့ပြစ်ချနိုင်ခဲ့တာကြောင့်ကောင်းကင်မှာရင်သက်ရှုမောပွဲရာအနိုင်ရခဲ့တဲ့အောင်ပွဲလို့အမေရိကန်ပြည်ထောင်စုနဲ့အစ္စရေးကပြောပါရစေ။ဒါပေမဲ့လည်း6လကြာဆေးရပြိပခါကချင်းချောက်မှုတွေက80ဘာရီများဖြစ်လာနိုင်ပါလဲဆိုတဲ့မေးခွန်းထုတ်မှုတွေရှိနေပါတယ်။ VOA အင်ဖြူတော်သတင်းတောက် Anita Power ရဲ့သတင်းလွှာဦးသိန်းထိုင်ဦးပြောပြပေးပါမယ
်။ UAE ရဲ့ Israel ကိုတိုက်ရိုက်တိုက်ခိုက်ဖို့ကြိုးစားမှုဟာအချိန်ကြီးဆုံးရှုံးတဲ့မအောင်မြင်တဲ့လုပ်ရဲလို့အမေရိကန်သမ္မတအင်ဖြူတော်ကသတင်းခွင်တွေနေ့ကကြေညာပါတယ်။အီရန်ဘက်ကပြစ်လိုက်တဲ့မစ်ဆိုင်ဒုံးကြီးတွေရဲ့69ရာခိုင်နှုန်းပြစ်မှတ်ကိုမရောက်ခင်ကောင်းကင်မှာပြစ်ချပျက်စီးခံခဲ့ရတာပေါ့အမေရိကန်သမ္မတဂျိုးဘိုက်ဒန်သူ့ရဲ့ဒလဝါယာခီးစဉ်ကိုရက်လျှော့ပြီးစနေနေ့ကချက်ချင်းအိမ်မီတော်ကိုပြန်လာပါလေ G7 နိုင်ငံခေါင်းဆောင်တွေနဲ့နာယီတော်ကြားဖုံးဆက်ပြီးအစ္စရေးကိုအီရန်တိုက်ခိုက်တဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးပါလေအစ္စရေးဘက်ကလက်တုံ့ပြန်တိုက်ခိုက်တာကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံမှာမဟုတ်ဘူးလို့အိမ်မီတော်ယာရှိတွေကသတင်းထုတ်တွေကိုပြောဆိုပါတယ်သမ္မတဘိုက်ဒန်ဆိုရရဲ့ရည်တည်ချက်ကိုအိမ်မီတော်မျိုးသားလုံးချုပ်ရေးချန်ပေးJunkavika NBC ရုပ်သံကိုခုလိုပြောပါလေ
President has made it clear
we တမရအနေနဲ့ရှင်းရှင်းလင်းလင်းပြောပြီးသားပါကျွန်တော်တို့အီရန်နဲ့စစ်ဖြစ်ဖို့မကြိုးစားပါဘူ
းအစ္စရေးခေါင်းဆောင်တွေကတော့အီရန်ကိုဆန့်ကျင်ရေးမဟာမိတ်တွေနဲ့သွေးစည်းညီညွတ်မှုရဖို့အဓိကကြိုးစားနေပါတယ်အော်တိုဝါ9ရဲ့ဟာမတ်စစ်သွေးကြွတွေရဲ့ကျမ်းပတ်တိုက်ခိုက်မှုကိုတုံ့ပြန်တဲ့ထိုးစစ်ကတစ်ဆင့်ဒေသတွင်းမှာပြိပခါတွေပြန့်နှံ့လာနေကြတာပါ
မစ်ဆိုင်ဒုံးကြီးထိပ်ဖူးတွေမှာနျူကလ িয়ার လက်နက်တပ်ပြီးပြစ်မယ်လို့ပြောနေတဲ့အီရန်ရဲ့ချင်းချောက်မှုတွေကိုအကြီးအကျယ်ရင်ဆိုင်နေရချိန်မှာမဟာဗျူဟာမြောက်လက်တွဲဘက်တွေတီထောင်မှုအခွင့်အရေးတစ်ခုရလာပါတယ်ဒီချင်းချောက်မှုကတိတ်ကိုအရေးကြီးတဲ့ချင်းချောက်မှုပါအမေရိကန်အစ္စရေးနဲ့မဟာမိတ်တွေပခုံးချင်းရှင်ပြီးဒီချင်းချောက်မှုတွေကိုကာကွယ်သွားမှာပါ
အီရန်ကလည်းစီးရီးယားနိုင်ငံဒမတ်စကတ်မြို့ကောင်စစ်ဝင်ရုံးကိုအစ္စရေးဘက်ကတိုက်ခိုက်ခဲ့တယ်လို့သံသယရှိပြီးသူတို့မှလက်တုံ့ပြန်မှုခွင့်ရရှိတဲ့အကြောင်းပြောဆိုနေတာပါကုလသမဂ္ဂဆိုင်ရာအီရန်သံမတ်ကြီးကအမေရိကန်ပြည်ထောင်စုနဲ့စစ်မဖြစ်ချင်ဘူးလို့ပြောပေမဲ့အခုလိုသတိပေးသွားပါလိမ့
် However if the US
ဂျယ်လိုအမေရိကန်ပြည်ထောင်စုဘက်ကအီရန်နိုင်ငံအီရန်ပြည်သူတွေနဲ့လုံခြုံရေးအကျိုးစီးပွားကိုထိခိုက်အောင်စီရေးအရာစပြီးထိုးစစ်ဆင်မယ်ဆိုရင်အီရန်ဘက်ကထိုက်တဲ့လို့ပြန်လည်တုံ့ပြန်ဖို့ငွေရပါအခွင့်အရေးရှိပါတယ
်။အီရန်ရဲ့ပြိပခါကိုဘယ်လိုဆက်ပြီးခိုင်းတွေဖြစ်ရှင်းမလဲ။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ညာဟူအတွေ့အရေးကြီးတဲ့အဓိကမေးခွန်းတစ်ခုဖြစ်လာတယ်လို့နိုင်ငံရေးလေးလာသူတွေရှုမြင်ပါတယ
်။အစ္စရေးဘက်ကလည်းဘယ်လိုဆက်ပြီးတုံ့ပြန်မယ်ဆိုတာစဉ်းစားသလိုတစ်ချိန်တည်းမှာအနောက်နိုင်ငံတွေမှာသူ့ပုံရိပ်ထိခိုက်နေတာတွေကိုပြန်လည်ပြင်ဆင်ဖို့အခွင့်အရေးကိုလည်းကြည့်နေပုံရပါတယ
်။အီရန်အစ္စရေးပြိပခါရှေ့ဆက်ဘာတွေဖြစ်လာမလဲဆိုတာကမ္ဘာခေါင်းဆောင်တွေကမန်ဒရဆနေချိန်မှာပဲဂါဇာကမ်းမြောင်မှာပြိပခါကြပိတ်မိနေတဲ့အရက်သားပြည်သူတွေရဲ့အကြက်တဲ့သူတို့အတွက်လူသားချင်းစာနာမှုအကူအညီတွေပေးဖို့ဘာတွေဆက်လုပ်မလဲဆိုတဲ့မေးခွန်းကလည်းပုံပြည့်ရည်ရည်စဉ်းစားနေရတဲ့အကြောင်းအရာတစ်ခုအဖြစ်ဆက်ရှိနေသေးပါခင်ဗျာ
ဦးသိန်းထိုင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေရှုစားနာဆင်ရဖို့ရှိပါတယ်
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2024ခုနှစ်ဧပြီလ15ရက်တနင်္လာနေ့ညချမ်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့ဆက်သွယ်မေးမြန်းခန်းကိုတင်ဆက်ပေးကြပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှတကပွင့်ဆွေးနွေးလာနိုင်တာကမြမရေနောက်ထပ်ဆုံးဖြတ်ချက်တွေချနိုင်ရေးတွန်းအားဖြစ်စေမယ်လို့ကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းကတုံ့တက်ပါရယ်မြမရေအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးယူမှုပါတဲ့ဆုံးဖြတ်ချက်ချနိုင်မှုအလားအလာအင်အားကြီးတရုတ်ကရောအဟန်တားဖြစ်နိုင်လားဆိုတာတွေနဲ့ပတ်သက်လို့ဦးကျော်မိုးထွန်းကို VOA မြန်မာပိုင်းကကိုငိမ့်ချန်းအေးကဆက်သွယ်မေးမြန်းထားပါရယ်
ခုနောက်ဆုံးတွေ့ခဲ့တာဆိုရင်လူမျိုးရေးကောင်စီမှာတကားဖွင့်ဆွေးနွေးတယ်ဆိုတဲ့အခြေအနေကိုမေးချင်ပါတယ်ဗျ။အဲအဲ့ဒီမှာဆိုရင်ကျွန်တော်တို့ဆွေးနွေးချက်တွေကိုကြည့်ရင်ရုရှားကိုယ်စားလှယ်ကတော့ဒီလိုမျိုးတကားဖွင့်ဆွေးနွေးဖို့မလိုဘူးပေါ့နော်။မြန်မာနိုင်ငံရဲ့အခြေအနေကနိုင်ငံတကာရဲ့လုံခြုံရေးကိုထိခိုက်တာမျိုးချိမ့်ချောက်တာမျိုးမရှိဘူးပေါ့။အဲပြီးရင်တရုတ်နိုင်ငံကတော့သူတို့ရခိုင်ပြည်နယ်ပါဝင်ပေါ့နော်။မြန်မာအရေးမှာငြိမ်းချမ်းရအောင်ကြားဝင်နေတဲ့စစ်ဆေးဆွေးနွေးနေတဲ့သူတို့ကိုယ်စားလှယ်မြန်မာပြည်ကိုရောက်နေတယ်ပေါ့နော်။ပြီးတော့အပြုသဘောဆောင်တဲ့အခန်းကဏ္ဍနဲ့သူတို့ဆက်လက်ပါဝင်မယ်ဆိုရင်သူဆွေးနွေးတော့လာကြောင်းတွေ့ရပါတယ်ဗျ။အဲ့တော့ဒါပေမဲ့သူတို့နှစ်နိုင်ငံလုံးကပြောတာတော့ဒါပြည်တွင်းရေးတသက်ဖြစ်နေပြီပေါ့နော်ဒီလုံခြုံရေးကောင်စီအနေနဲ့အရေးယူတာမျိုးဆွတ်ခွတ်တာမျိုးမလုပ်သင့်ဘူးဆိုပြီးတော့သူတို့ထပ်ပြီးတော့ပြောကြတာပေါ့နော်အဲ့တော့ခုလိုမျိုးဒီကုလသမဂ္ဂလုံခြုံရေးကောင်စီကနေအရင်2022တုန်းကဆုံးဖြတ်ချက်2669ချပြီးတဲ့နောက်ပိုင်းမှာခုတစ်နှစ်ကျော်နှစ်နှစ်နီးပါးမှာတကားဖွင့်ဆွေးနွေးကျင်းပလာတာကဘလို့ပြောင်းလဲတိုးတက်လာမှုလို့တမန်ကြီးနေတဲ့သုံးသပ်ပါလိမ့်မယ်
ကျေးဇူးပါတယ်ပေါ့နော်ခုနဟိုရုရှားကိုယ်စားလှယ်နဲ့တရုတ်ကိုယ်စားလှယ်ပြောကြားချက်တွေနဲ့ပတ်သက်ပေါ့နော်ဒါသူတို့နှစ်ခုလုံးပြောကြားချက်တွေကိုတစ်ခုချင်းစီပေါ့နော်ကြည့်လိုက်တယ်ဆိုရင်ဒီနိုင်ငံရဲ့တုံးနေရတော့ကွာတော့ကွာပါတယ်ပေါ့နော်ဒါပေမဲ့ခုနပြောလို့ပြည်တွင်းရေးဖြစ်တယ်ဆိုတဲ့ဥစ္စာတော့နှစ်နိုင်ငံလုံးကထည့်ပြောသွားတဲ့ဥစ္စာရှိတယ်ပေါ့နော်ရုရှားပြောတဲ့ဥစ္စာတွေအကုန်လုံးနီးနီးကစကားစာပြောတဲ့ဥစ္စာတွေအတိုင်းကိုထပ်ဆင့်ပြောပေးနေတဲ့ဥစ္စာမျိုးလို့တော့ဖြစ်နေတယ်ပေါ့နော်ဆိုတော့တရုတ်ဆိုရင်တော့ဒါကျွန်တော်နားလည်ထားတဲ့ဥစ္စာသူတို့ကဒီအစည်းအဝေးလုပ်ထရားပေါ့နော်ဒီအစည်းအဝေးရဲ့ focus ကရခိုင်ကိစ္စဆိုပြီးတော့သူတို့ကြားထဲမှာနားလည်မှုယူထားတယ်ဆိုတဲ့ဥစ္စာမျိုးတော့အကြံပြင်းသိရှိရတာเนาะဒါပေမဲ့လည်းဒါအစည်းအဝေးလုပ်ပြီးမြန်မာအကြောင်းပြောပြီးဆိုတဲ့ကတော့ဘယ်လိုပဲဖြစ်ဖြစ်ဒီလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကိုတော့အမိသူမဆိုပြောကြမှာပေါ့နော်။ဒါကြောင့်ဘယ်လိုပဲကန့်သက်ထားစေအောင်ပေါ့နော်။အားလုံးကတော့လက်ရှိမြေပြင်မှာဖြစ်နေတဲ့အခြေအနေတွေကိုတော့ကိုးကားပြီးတော့ပြောသွားကြတဲ့ဥစ္စာတွေရှိတယ်ပေါ့နော်။ issue များစွာမှာကျွန်တော်တို့မြန်မာနိုင်ငံကိစ္စဖြစ်နေတယ်ပေါ့နော်။စစ်တပ်ကနေပြီးတော့ပေါ့နော်။ပြည်သူတွေပေါ်လူခွင့်ရေးလွန်စွာဆိုးဝါးစွာချိုးဖောက်နေတဲ့ဥစ္စာတွေဒါတွေကကျွန်တော်တို့ဒီတကယ်ဟုတ်ပေါ့နော် war crimes လို့ crimes against humanity လို့ဒီကိုရောက်နေပြီဆိုတဲ့ဥစ္စာပေါ့နော်ဒါတွေကိုကျွန်တော်တို့ထောက်ပြလဲနောက်ပြီးတော့ပေါ့နော်ဒီလိုမျိုး human trafficking တို့ကနေလိုမျိုးမှာအနေရရှိလာတာနောက်ပြီးတော့ဒီ drug trafficking ဆိုကနေပြီးတော့အနေရရှိလာတာနောက်ပြီးတော့ဒီလိုမျိုး transnational organized crime တွေကနေတစ်ဆင့်ကျွန်တော်တို့ပြည်သူများစွာအနေရရှိလာတာတွေကဒါဘလို့ပဲကြည့်ကျွန်တော်တို့အင်ကြီးချင်းနိုင်ငံနေဟိုရိုက်ခတ်တဲ့ဥစ္စာရှိတယ်ပေါ့နော်အခုနောက်ဆုံးဒီစစ်တပ်ကမတရားစစ်မှုထမ်းခိုင်းတဲ့ဥစ္စာတွေမတရားစစ်သားစုဆောင်တဲ့ဥစ္စာတွေကိုကြည့်တယ်ဆိုရင်ကျွန်တော်ပြည်သူတွေထွက်ပြေးနေရတဲ့ဥစ္စာတွေရှိတယ်ပေါ့နော်အားလုံးသိတဲ့အတိုင်းနေဆက်တွေအထိထွက်ပြေးနေရတဲ့ဥစ္စာရှိတယ်ဒါကြောင့်ဒီအင်ကြီးချင်းနိုင်ငံတွေအနည်းနဲ့အများဆိုရိုက်ခတ်တဲ့ဥစ္စာရှိတယ်ပေါ့နော်ဒါကြောင့်ဒီ transnational organized crime နဲ့ပတ်သက်နေတယ်ပေါ့နော်ကျွန်တော်တို့ဒီအင်္ဂလိပ်နိုင်ငံတွေမကဘူးဒေတာရင်းကနိုင်ငံတွေရော event ပေါ့နော်အဲဒီအာဖရိကလိုတိုက်မှာရှိတဲ့နိုင်ငံမျိုးကလူတွေနောက်ပြီးတော့ဒီလက်တင်အမေရိကမှာရှိတဲ့နိုင်ငံမျိုးကလူတွေကိုအထိပါပေါ့နော်ဒီမှာ victims ဖြစ်ပြီးတော့ပေါ့နော်ဖြစ်သွားတဲ့လူတွေအများကြီးရှိတယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့ဟိုမြန်မာနိုင်ငံကိစ္စလွယ်လွယ်လေးပဲပေါ့နော်ပြည်တွင်းရေးကိစ္စလို့ပြောလို့မရတဲ့အနေအထားဆိုတာဘယ်သူပဲကြည့်လိုက်နိုင်ငံရေးပြောကမပါပဲနဲ့ကြည့်လိုက်ရင်ကျွန်တော်တို့မြန်မာနိုင်ငံကိစ္စကပြည်တွင်းနေမဟုတ်ဘူးပြည်ပတွေမှာထိခိုက်နေတယ်ဆိုတဲ့ဥစ္စာကတော့အရန်ပေါ်လင်းနေလို့တော့မြင်ပါတယ်ခင်ဗျာဒါကြောင့်အခုလိုမျိုး လုံခြုံရေးကောင်စီကမြန်မာနိုင်ငံကိစ္စကိုရခိုင်ပဲလို့ပဲပြောပြပေါ့နော်မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးတော့ဒီအဲ open briefing လုပ်တဲ့ဥစ္စာကတော့ကျွန်တော်တို့ကျေးဇူးတင်တယ်ကြိုလဲကြိုဆိုတယ်ပေါ့နော်ဘာလို့လဲဆိုတော့နိုင်ငံနေရဲ့ယက်တီချက်တွေပြောကြားချက်တွေကျွန်တော်တို့ပြည်သူတွေရောနိုင်ငံတကာအတိုင်းအဝန်းရောကကောင်းကောင်းသိရှိကြားသိပါပြီပေါ့နော်ကုလသမဂ္ဂအနေနဲ့လည်းပေါ့နော်ဒီနိုင်ငံရေးဌာနကလက်ထောက်အတွင်းမှုချုပ်ကဒီဘက်လူသားချင်းစာနာမှုအကူအညီဌာနညွှန်ကြားမှုရောသူလာရှင်းပြောကြားတဲ့ဥစ္စာတွေကြည့်လိုက်တယ်ဆိုရင်မြန်မာကိစ္စကဘလောက်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်နေတယ်နိုင်ငံတကာအတိုင်းအဝိုင်းကအခုလိုမျိုးလုံခြုံရေးကောင်စီကထိရောက်တဲ့အရေးယူမှုယူဖို့လိုနေတယ်ဆိုတော့အတန်တွေကအပြည့်အဝကြားနေရမှာဖြစ်တယ်ပေါ့နော်ဒါကြောင့် open briefing လုပ်တာတော့ကျူဆိုပါတယ်ကျေးလဲကျေးဇူးတင်ပါတယ်လို့တော့ပြောလို့ပါတယ်
တန်တမကြီးတို့သိထားချက်အရသူတို့အနေနဲ့အချင်းချင်းမှာနိုင်ငံကြီးဆွေးနွေးပြီးတော့တစုံတရာညှိနှိုင်းတာမျိုးထုတ်ပြန်တာမျိုးလုပ်ဖို့အခြေတင်ဖြစ်ခဲ့သေးလားဗျတ
ိတလောက်တော့ဒါတွေတော့မရှိသွားဘူးလို့တော့ဟောနားလေတယ်ပေါ့နော်ဒါကတော့အခုကတော့ open briefing ဖြစ်ဖို့အတွက်ပဲတွန်းတွန်းတိုက်တိုက်လုပ်ရတဲ့ဥစ္စာရှိတယ်ပေါ့နော်ဒါပေမဲ့လည်းလုံခြုံရေးကောင်စီမှာ2022ဒီဇင်ဘာတော့က2669ဆုံးဖြတ်ချက်တခုချထားပြီးသားရှိတယ်ပေါ့နော်အခုဆိုရင်တစ်နှစ်ကျော်လာပြီဖြစ်တယ်ပေါ့နော်ဒါနဲ့ပတ်သက်လို့ဟိုအကောင့်ထဲပုံမှုတွေကမရှိဘူးလို့တော့ပြောလို့ရတယ်ပေါ့နော်ဒါကြောင့်ဒီ resolution 2669ဟာအရေးယူတဲ့အချက်လက်တွေမပါတဲ့ resolution တခုဖြစ်တဲ့အတွက်ကြောင့်ပေါ့နော်အေးယူလို့ရတဲ့ resolution မျိုးနောက်တစ်ခုလုံနေပြီဆိုတဲ့ဥစ္စာတော့ကျွန်တော်တို့တောက်လျှောက်ပြောအဖွဲ့ဝင်နိုင်ငံတွေကလည်းဒါကိုနားလည်တယ်ဒါကိုလည်းသူတို့တွန်းနေတဲ့ဥစ္စာရှိတယ်ပေါ့နော်ဒါနဲ့ဆက်ဆက်ပြီးတော့နောက် resolution ချနိုင်ဖို့တော့ပေါ့နော် UK ဥဆောင်ပြီးတော့လူမျိုးကောင်စီကကျွန်တော်တို့ပြည်သူတွေကိုထောက်ခံတဲ့နိုင်ငံတွေကနေပြီးတော့ဆောင်ရွက်နေတာတော့ရှိပါတယ်ပေါ့နော်ဒါကြောင့်အခုလိုမျိုး open briefing ကနေပြီးတော့ဒီလိုဆောင်ရွက်နေတဲ့ဥစ္စာကိုပေါ့နော်ဟိုပို့ပြီးတော့တွန်းအားပေးစေမယ်ပို့ပြီးတော့ push ဖြစ်စေမယ်လို့တော့ကျွန်တော်ယုံကြည်ပါတယ်ဒါကြောင့်ကျွန်တော်ကတော့ဒီလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုမေတ္တာရက်ခံလို့ကတော့ကျွန်တော်တို့ပြည်သူတွေခံစားနေရတဲ့ပေါ့နော်ခံစားမှုတွေကိုရပ်တန့်အောင်အမြန်ဆုံးစ조사ဆောင်ရွက်ပေးပါပေါ့နော်အဲ့လိုစ조사ဆောင်ရွက်တဲ့ဥစ္စာမှာလည်းထိရောက်တဲ့အရေးယူဆောင်ရွက်မှုတွေပါတဲ့ပေါ့နော်ဒီဆုံးဖြတ်ချက်အဆိုမျိုးချမှတ်မှလည်းရမယ်ဆိုတဲ့ဥစ္စာကိုတီဗီဖြစ်တဲ့အတွက်ကြောင့်အဲ့ဒါကိုဆောင်ရွက်ပေးဖို့တော့ကျွန်တော်မြေတားရက်ခံတိုက်တွန်းလုပ်ပါတယ်ပေါ့နော်
ဟုတ်ကဲ့တရုတ်နဲ့လေတံပြောင်းလဲပေါ့နော်ဟိုမှာရုရှားနဲ့ပြောဆိုချက်မျိုးကွဲပြားလာတာမျိုးကိုဒိတ်ထားမိတယ်ဆိုပြီးတော့တမန်ကြီးပြောခဲ့ပါတယ်အဲ့တော့ဒီလိုအနေထားမှာပေါ့နော်ခုလုံခြုံရေးကောင်စီမှာခုနောက်အရေးယူမှုရှိနေတုံ့နှောင်မှုရှိတဲ့ဆုံးဖြတ်ချက်တခုနောက်ထပ်ထပ်ထွက်လာဖို့မျိုးဆိုရင်တရုတ်ကဖွင့်ပြုပေးနိုင်မယ်အလားလားရှိလားနောက်တနည်းမေးခွန်းကတော့တရုတ်ကဟန့်အတားဖြစ်နိုင်
ကျေးဇူးပါပေါ့နော်ဒီမေကုံမေးတဲ့ဥစ္စာပေါ့နော်ဒါအဲ့တော့ကျွန်တော်တော့အနာဂတ်ကိုမပြောခင်ပါပေါ့နော်ကျွန်တော်တို့ရင်ကကြုံခဲ့တဲ့အတွေ့အကြုံအရင်ဆုံးကျွန်တော်ပြောလို့ပါပေါ့နော်ကျွန်တော်တို့ဒီ2669ဒီ2022ဒီဇင်ဘာမှာအတီမပြုတ်ခင်တော့ရပေါ့နော်ဒီဥစ္စာ process ကရေဘူးရအဖြစ်3-4လလောက်ကြာပါတယ်ဆိုတော့ကျွန်တော်ဒီလိုမျိုး2022 August လောက်မှာလေးရပါတော့ဒီ resolution ကိုတင်ဖို့လို့ပါတော့ဟိုစပြီးတော့ဟိုပေါ့နော်ဟိုဘယ်လိုပြောမလဲထိထိရောက်ရောက်ဆွေးနွေးလာခဲ့ရတယ်ပေါ့နော်ဆွေးနွေးလာခဲ့ရတယ်တဖြည်းဖြည်းနဲ့စဆွေးနွေးစအချိန်မှာတော့ဒါမြန်မာနိုင်ငံနဲ့ပတ်သက်ရင်ဘယ်လို resolution တင်ပေါ့နော်ဟိုတရုတ်အနေနဲ့လက်ခံမှာမဟုတ်ဘူးဆိုတဲ့ဥစ္စာကိုပထမဆုံးကျွန်တော်တို့ဟိုကြားရတယ်ပထမဆုံးပြောတယ်ပေါ့နော်ဒါပေမဲ့လည်းပေါ့နော်ဆွေးနွေးလာတယ်အချိန်တစ်ခုရောက်လာတယ်နောက်ပြီးတော့ဒီဆုံးဖြတ်ချက်မှာပါတဲ့အချက်လက်တွေပေါ့နော်သူတို့သူတို့လက်ခံလာနိုင်တဲ့အချိန်တွေတစ်ခုရောက်လာတဲ့အချိန်မှာတော့အဲသူတို့တွေဟိုဥစ္စာပေါ့နော် negative vote မပေးဘဲနဲ့ abstention ပဲလုပ်သွားတဲ့ဥစ္စာမျိုးရှိတယ်ပေါ့နော်ဒါကြောင့်အဲ့ဒီရဲ့အတွေ့အကြုံယူပြီးတော့ပေါ့နော်အခုအချိန်တွေမှာတော့ဟိုပြောနေမှာပဲပေါ့နော်လက်မခံဆိုတာဒါပေမဲ့လည်းကျွန်တော်တို့ဒီဘက်အဖွဲ့တွေအနေနဲ့လုပ်ရမယ့်ဥစ္စာကကိုတင်ရမယ့်ဥစ္စာကိုတင်ကိုညှိနှိုင်းစာသားတွေကိုညှိနှိုင်းစရာရှိတဲ့ဥစ္စာတွေဟိုအချိန်တစ်ခုထိယူပြီးတော့ညှိနှိုင်းတင်တဲ့အချိန်အတွင်းမှာကျွန်တော်တို့ပြည်သူတွေကိုကာကွယ်ပေးနိုင်မယ့်ဆုံးဖြတ်ချက်အချက်ခုချနိုင်အောင်တော့ဆောင်ရွက်နိုင်မယ်လို့တော့ကျွန်တော်အပြည့်ယုံကြည်တယ်
ဗီဒီယိုအနာရှိတဲ့နိုင်ငံကြီးတွေကြပါတော့အထူးသဖြင့်နောက်အဆုနဲ့ဒီတရုတ်နဲ့ပေါ့နော်နှစ်ဖက်ညှိနှိုင်းပြီးတော့ပို့ပြီးတော့မြန်မာအရေးကိုရှေ့တန်းတွန်းသွားနိုင်မယ်အလားအလာမျိုးမြင်လာပါဗျာ
ကျွန်တော်တို့မြန်မာနိုင်ငံအခြေအနေရပေါ့နော်အခုမှဗမြေပြည်မှာဖြစ်နေတဲ့ဥစ္စာတွေအချိန်တက်လာလေလေပေါ့နော်ဒီနိုင်ငံတကာအတိုင်းဝိုင်းအနေနဲ့အထူးသဖြင့်ပေါ့နော်မြန်မာနိုင်ငံကိစ္စမှာအဓိကဥအဓိကပေါ့နော်ပါဝင်ပတ်သက်ဖို့လုပ်နေတဲ့နိုင်ငံတွေအနေနဲ့လစ်လို့ရှုလို့မရဘူးဆိုတဲ့ဥစ္စာတော့ပိုပိုပေါ်လွင်လာတဲ့ဥစ္စာရှိတယ်။ဒါကြောင့်ဒီနိုင်ငံတွေရဲ့ပေါ့နော်ဟိုနိုင်ငံကြီးဝန်ကြီးတွေတွေ့ဆုံတဲ့အခါမှာတော့၎င်းသက်ဆိုင်ရာသူအတောင်ဝင်ရှိတဲ့လူတွေတွေ့ဆုံရတဲ့အခါတော့မှ၎င်းပေါ့နော်ကျွန်တော်မြန်မာနိုင်ငံကိစ္စကိုဆွေးနွေးပါတယ်ဆိုတဲ့ဥစ္စာလေးတွေကျွန်တော်တို့အကြမ်းမြင်တော့သိရတယ်ပေါ့နော်ဒီလိုဆွေးနွေးပြီဆိုတဲ့ကအတိုင်းအတာတစ်ခုသူဖြစ်စေချင်တာကိုဖြစ်စေချင်တာဒီလိုသွားရင်တော့ရှေ့တိုးလို့ရမယ်ဆိုတော့အဲ့ဒါတွေကိုဟိုပေါ့နော်ဆွေးနွေးပြီးသားဖြစ်မယ်လို့တော့ကျွန်တော်ယုံကြည်ပါတယ်ပေါ့နော်ဒါကြောင့်ညှိနှိုင်းလားဆိုတာဒီလိုမျိုးတွေ့ဆုံမှုနေရာနေပြီးတော့တယောက်သဘောထားတယောက်ကိုမျှဝေတဲ့ဥစ္စာမျိုးတော့ရှိတယ်လို့တော့ကျွန်တော်တော့ယုံကြည်ပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့လည်းပေါ့နော်ဒီတိတ်အုပ်နိုင်ငံကကျွန်တော်မြန်မာနိုင်ငံအင်းကြီးချင်းနိုင်ငံဖြစ်တယ်ကျွန်တော်တို့ရဲ့အများရန်ပြောတဲ့ဥစ္စာရှိတယ်ပေါ့နော်ကျွန်တော်တို့ NUG အနေနဲ့လည်းဒီပြီးခဲ့တဲ့ပေါ့နော်ဟိုဒီJanuary လလုံးဝလည်းပေါ့နော်တိတ်အုပ်ရဲ့policy နဲ့ပတ်သက်ပြီးတော့ကျွန်တော်ထုတ်ပြန်ထားပြီးလည်းဖြစ်တယ်ပေါ့နော်ဒါကြောင့်ဒီလိုမျိုးရက်တီကျအတိုင်းပေါ့เนาะကျွန်တော်တို့ကအများနဲ့တရုတ်ကိုကျွန်တော်တို့ရဲ့အင်းကြီးချင်းလေးဖြစ်တယ်ကျွန်တော်တို့သူတို့ရဲ့အခန်းကဏ္ဍကိုကျွန်တော်တို့အများနဲ့အလေးထားတယ်ပေါ့เนาะဒါကြောင့်ဒီအလေးထားတဲ့ကဏ္ဍကနေတဆင်ပေါ့เนาะကျွန်တော်တို့မြန်မာနိုင်ငံပြည်သူတွေဘက်ကနေပြီးတော့ပေါ့เนาะပို့ပြီးတော့ထိထိရောက်ရောက်ရက်တီလာပြီးတော့ပေါ့เนาะကျွန်တော်တို့ပြဿနာကိုဖြေရှင်းတဲ့အခါမှာလဲကျွန်တော်တို့ပြည်သူတွေရဲ့ခံစားချက်ပြည်သူတွေရဲ့လိုလားချက်တွေကိုနားလည်ပြီးဆောင်ရွက်သွားခြင်းအဖြစ်ပေါ့နော်ကျွန်တော်တို့ရဲ့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားဆက်ဆံရေးကဒီထက်ပိုပိုပြီးတော့အားကောင်းလာမယ်လို့တော့ကျွန်တော်မြင်ပါတယ်ပေါ့နော်အမေရိကန်အပြင်ပေါ့နော်အခြားနိုင်ငံတွေနေလဲကျွန်တော်တို့ပြည်သူတွေခံစားနေရတဲ့ဥစ္စာတွေအများဆုံးဆုံးတက်ဖို့အတွက်ပေါ့နော်ထိရောက်တဲ့ပံ့ပိုးမှုတွေထိရောက်တဲ့ပေါ့နော်ကူညီပေးမှုတွေဒီထက်ပိုပြီးတော့ပေါ့နော်အားပေးမှုတွေနဲ့ဆောင်ရွက်သွားခြင်းအဖြစ်မယ်ပေါ့နော်ကျွန်တော်တို့ပြည်သူတွေရဲ့ခံစားချက်ပြည်သူတွေရဲ့ပေါ့နော်တကယ်ကိုပေါ့နော်ဒီမြေပြင်မှာရောဖက်ဖက်မှာရောပေါ့နော်ခံစားနေရတဲ့ဥစ္စာတွေကိုအမြန်ဆုံးအဆုံးသက်သွားနိုင်မယ်လို့ကျွန်တော်ယုံကြည်တယ်ဒါကြောင့်သူတို့အနေနဲ့ပေါ့နော်ဒီထက်ပိုပြီးတော့ကျွန်တော်တို့ကူညီသွားပေးဖို့လိုမယ်လို့တော့ကျွန်တော်မြင်ပါတယ်ကူညီသွားပေးဖို့လည်းပေါ့နော်ကျွန်တော်ဒီနေရာနေပြီးတော့ကျွန်တော်တို့ပြည်သူတွေကိုထောက်ခံနေတဲ့လူတွေပြည်သူတွေကိုပြည်သူတွေဘက်ကနေပြီးတော့ရက်ပြီးပေးနေနိုင်ငံတွေအားလုံးကိုပေါ့နော်ဒီနေရာနေပြီးတော့ကျွန်တော်မြစ်တာရက်ခံပို့ပါတယ်ဒီထက်ပို့ပြီးတော့ကူညီပံ့ပိုးပေးကြပါပေါ့နော်ဟုတ်ကဲ့ကျေးဇူးပါခင
်ကုလသမဂ်ကြီးဦးကျော်မိုးထွန်းကိုကိုငင်းညံ့အေးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်ထိုင်းမြန်မာနယ်စပ်ကုံသွယ်ရေးမှာအချက်အချာဖြစ်တဲ့မြဝတီမြို့မှာတိုက်ပွဲတွေကြောင်းကုံသွယ်ရေးရပ်ဆိုင်းသွားပြီးတဲ့နောက်မှာထိုင်းမြန်မာနယ်စပ်ကုံသွယ်ရေးအတွက်လမ်းကြောင်းသစ်တွေရှာဖွေနေကြပါတယ်။တရုတ်ထိုင်းတို့နဲ့အဓိကနယ်စပ်ကုံသွယ်ရေးစခန်းကြီးတွေပုံမှန်မလဲပတ်နိုင်တဲ့အချိန်မှာတော့တာချီလိတ်ကုံသွယ်ရေးစခန်းနဲ့ပင်လယ်ရေကြောင်းကုံသွယ်ရေးကိုပြောင်းလဲခွင့်ပြုထားတယ်လို့စစ်ကောင်စီဘက်ကကြေညာထားပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာမတ်သိန်ကီထိုက်တင်ပြပေးထားပါတယ်။
ထိုင်းမြန်မာနှစ်နိုင်ငံနယ်ဆက်မြန်မာဖက်ချမ်းသာမြဝတီမြို့မှာတိုက်ပွဲတွေကြောင်းဒေသရင်းကလူပေါင်းတောင်းနဲ့ချစ်ပြီးထိုင်းနိုင်ငံဘက်ကိုစစ်ပေးတိတ်ရှောင်လာကြရပြီးကုံသွယ်ရေးကလည်းလုံးဝရပ်ဆိုင်သွားပါတယ်။အရင်ကစီးရင်မတည်မငြိမ်ဖြစ်နေတာကြောင့်မြဝတီရန်ကုန်ကိုဆက်သွယ်တဲ့အာရှလမ်းမကြီးကိုအသုံးမပြုနိုင်ခဲ့ပဲမြဝတီကော့ကရိတ်ကိုဆက်တဲ့လမ်းဟောင်းထို့ကော်ကိုလမ်းပိုင်းကိုအသုံးပြုပြီးကုံသွယ်ရေးဆက်ရှိနေခဲ့တာပါ။ထို့ကောက်ကိုလမ်းပိုင်းကလည်းကုန်တင်ကားကြီးတွေသွားနိုင်တဲ့လမ်းအချင်းကြီးမျိုးမရှိတာကြောင့်ကုန်သွယ်ရေးကအရင်လိုမတွက်လက်ခဲ့သလိုကုန်ကြစီလည်းကြီးမြင့်ခဲ့ပါတယ်။ဒါပေမဲ့အခုမြဝတီမြို့မှာတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ကုန်သွယ်ရေးကရပ်ဆိုင်သွားပါတယ်။ထိုင်းချေဆိုင်ကုန်စီပို့ဆောင်ရေးလုပ်ငန်းရှင်ဦးစော်လက်က VOA ကိုအခုလိုပြောပါတယ
်။ဟုတ်ကဲ့မိုင်လုံးလုံးရပ်ထားရတယ်ပေါ့နော်ကျွန်တော်တို့ကုန်စီတွေပို့ဆောင်ရေးရောခရီးတွေတွေပို့ဆောင်ရေးရောဒီကုန်စီတွေရောအလုံးရထားပါတယ်ခင်ဗျအခုလုံးလုံးစီတော့လုံးဝပိတ်သွားပါတယ်ခင်ဗျပိတ်ထားတာပေါ့နော်ဒီအရင်ကတော့အရှလမ်းမကြီးပြောင်းပြီးလမ်းမကြီးကနေသွားတယ်အဲ့ဒါပိတ်ထားတော့ကျွန်တော်တို့လမ်းဟောင်းထုတ်ကိုကိုလမ်းနေပြောသွားပါတယ်အခုအဲ့ဒီလမ်းမှာထပ်ပြီးတော့ပိတ်ထားတယ်ခင်ဗျပိတ်ထားတဲ့တော့ကျွန်တော်တို့တခြားလမ်းတွေတော့ ချရတယ်ပေါ့ဒါပေမဲ့တန်ချီလိတ်လန်တလန်တော့ရှိတယ်အဲ့ဘက်ကျတော့ပစ္စည်းတယ်လို့ပြောလို့ဆိုပြန်ဒီခရီးတယ်လောက်ပဲရတယ်ပေါ့ဟုတ်ဒီဖျားသုံးသူတို့ပါတော့လည်းစိတ်ထက်ကကြာပြီဆိုပြန်
ထိုင်းနဲ့မြန်မာကြားအဓိကကုန်သွယ်ရေးမြို့ဖြစ်တဲ့မြဝတီကနေမြန်မာဘက်ကိုထိုင်းဘက်ကလူသုံးကုန်ပစ္စည်းတွေအဓိကတင်သွင်းနေပြီးမြန်မာဘက်ကတော့အဝတ်အထည်နဲ့စားသုံးကုန်တို့ကိုတင်ပို့ပါတယ်။အဓိကကတော့ထိုင်းဘက်ကသွင်းကုန်တွေအဓိကဝင်ရောက်ရာလမ်းကြောင်းဖြစ်ပါတယ်။ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်ဦးစော်လတ်ကအခုလိုပြောပါတယ်။အဲ
မြန်မာပြည်ဘက်ကနေလာတာတော့ဒီမြန်မာစားသုံးကုန်လေးတွေပေါ့ငပိငချောက်ပဲလို့အဲဒီအဝတ်အစားမြန်မာအဝတ်အစားတွေပေါ့
ဒီတ
ိုင်းရင်းသားဝတ်စုံတို့မြန်မာဝတ်စုံတို့ပေါ့အဲ့လိုအဝတ်အစားတွေလာတာများပါတယ်ခင်ဗျာအခြားစီးပွားတွေပါတယ်ကတော့သိပြီးတော့မလာကြပါဘူးဆက်လက်ကြိုးပါလို့အဲ့လိုဟုတ်ကဲ့များတာတော့ခြားတော့ပုံမှာပဲရှင်ပစ္စည်းတွေပုံမှာမတော်နိုင်ရင်တော့တော်တော်များများပါပဲခင်ဗျာဒီခြားတော့ပုံတွေလည်းပါတာပေါ့နော်ဒီအချိုရီတို့ပါတို့ကအစဒီပစ္စည်းတွေနဲ့တခြားလူသုံးကုန်ပစ္စည်းတွေလည်းကိုယ်ကလုံးလုံးတယ်လို့မပြောဘူးဆိုတော့အဲဒီလူသုံးကုန်ပစ္စည်းတွေလည်းဈေးတွေတော့အများကြီးတက်လာနိုင်တယ်လို့ထင်ပါတယ်ခင်ဗျ။ဒီစားတောက်ကုန်တွေကတော့ကိုယ်ကဘယ်လိုဖြစ်မလဲဆိုတော့အဲဒီစားတောက်ကုန်တွေလည်းဒီညဝတီနဲ့အနီးတဝိုက်ဒီချင်းပြည်နယ်တို့ပါလို့တွေလည်းရှားပါးသွားနိုင်တဲ့နေရာတော့ရှိပါတယ်ခင်ဗျ။
ညဝတီမြို့ပုံမှန်ပြန်လဲလဲပတ်နိုင်ရေးကတော့မတိမချဖြစ်နေပါတယ်။မြောက်ရီဘက်မှာလုံခြုံရေးစိုးရိမ်ချက်ကြောင့်ထိုင်းနိုင်ငံမဲဆောက်ဘက်ကိုထွက်ပြေးလာသူတွေကတော့တစ်ချိန်မှာပြေးလည်သွားမယ်လို့မျှော်လင့်ထားကြပါတယ်။မြောက်ရီဒေသခံတို့က Riders သတင်း Agency ကိုအခုလိုပြောပါတယ်
။ဒီလိုမျိုးစစ်တေပါတွေဖြစ်တယ်ဆိုတာနိုင်ငံရေးကြောင်းပေါ့။နောက်တစ်နေ့တစ်ချိန်ကျရင်တော့ကောင်းသွားမှာပါ
။ဒါပေမဲ့လက်တလုံးမှာမြောက်ရီဘက်မှာတိတ်ဆိတ်ငြိမ်သက်နေတဲ့အပေါ်စိုးရိမ်နေချသူတွေလည်းရှိပါတယ်။မြောက်ရီဒေသခံတို့က AP သတင်း Agency ကိုအခုလိုပြောပါတယ်။
ငြိမ်နေတာကိုကြောက်တာသူတို့ကမပြစ်တာမဖြစ်ကမကက်ပဲနဲ့ငြိမ်နေတာကိုကြောက်တာအဲဒါကြောင့်မလို့ဖြစ်လာနိုင်ကြီးများတယ်ပေါ့တချို့အတွေ့အကြုံရှိတဲ့လူလားအဲ့လိုပြောတယ်ပေါ့
မြဝတီမြို့ပြည်လဲရည်အတွက်ထိုင်းဘက်ကအချို့ပဲလူလာပြီးဂျားဝင်ဆောင်ရွက်ပေးဖို့လဲအဆင်သင့်ရှိတယ်လို့ထိုင်းနိုင်ငံခြားရေးဝန်ကြီးနဲ့ဒုတိယဝန်ကြီးချုပ်ပရန်ပရီဘဟီဒာနုကာရကပြောပါတယ
်ဒါနဲ့လောစင်ที่เรา concern มากที่สุด
မြဝတီမြို့ပြန်ပြီးငြိမ်းချမ်းလာဖို့ကိုတွေးမြင်လို့ကြောင်းကုန်သွယ်ရည်အတွက်တည်းမဟုတ်ဘဲအိမ်နီးချင်းဖြစ်တာကြောင့်ဖြစ်တယ်လို့ထိုင်းနိုင်ငံခြားရေးဝန်ကြီးနဲ့ဒုတိယဝန်ကြီးချုပ်ကပြောဆိုခဲ့တာပါအဖွဲ့အစည်းတွေကြာဆွေးနွေးမှုဖြစ်လာမယ်ဆိုရင်လေထိုင်းဘက်ကကြိုးဆိုကြောင်းထိုင်းဘက်ကဂျာဝင်ဆောင်ရွက်ပေးစီလို့ရင်လေပူးပေါင်းဆောင်ရွက်ပေးဖို့အဆင်သင့်ရှိတယ်လို့လည်းသူကပြောဆိုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကုန်ပိုင်းကဆက်လို့မြန်မာနိုင်ငံရခိုင်နဲ့ရှမ်းပြည်နယ်တကြောမှာညီနောင်မဟာမိတ်တပ်ဖွဲ့တွေရဲ့တိုက်ပွဲတွေနောက်ပိုင်းနေဆက်ကုန်သွယ်ရေးစခန်းတွေမလဲပတ်နိုင်ဖြစ်နေချိန်အခုနောက်ဆုံးအဓိကကုန်သွယ်ရေးစခန်းဖြစ်တဲ့မြဝတီမှာတိုက်ပွဲတွေဖြစ်တာကြောင့်ကုန်သွယ်ရေးကိုထပ်ပြီးတော့ထိခိုက်လာစေပါတယ်။ဒါကြောင့်လဲအေပြီလ12ရက်နေ့မှာပဲစစ်ကောင်စီကပို့ကုန်သွင်းကုန်ခွင့်ပြုချက်ရရှိထားပြီးဖြစ်တဲ့ကုန်စီတွေအတွေ့ကုန်သွယ်ရေးစခန်းပြောင်းလဲခွင့်ပင်လယ်ရေချောင်းကနေပြောင်းလဲခွင့်ပြုချောင်းကြေညာခဲ့ပါတယ်။လက်ရှိမှာလွယ်ကျေကုန်သွယ်ရေးကနေတရုတ်ကိုတင်ပို့ခွင့်တင်သွင်းခွင့်ပြုထားတဲ့ကုန်ပစ္စည်းတွေကိုတာချီလိတ်နေဆက်ကုန်သွယ်ရေးစခန်းနဲ့ပင်လယ်ရေချောင်းကုန်သွယ်ရေးတို့ကိုခွင့်ပြုကြောင်းဒါအပြင်ချိုင်းလက်ဝမ်ပုံကော့တောင်းနဲ့ဘိတ်ကုန်သွယ်ရေးစခန်းတို့ကိုလည်းပြောင်းလဲခွင့်ပြုတယ်လို့ကုန်သွယ်ရေးဦးစီးဌာနကကြေညာတာပါတာချီလိတ်နေဆက်ကုန်သွယ်ရေးကမြဝတီလမ်းကိုအစားထိုးနိုင်တဲ့အထိအကုန်နိုင်မဲ့အလားအလာနဲ့ပတ်သက်ပြီးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်ဦးစော်လက်ကို VOA ကမင်းမျက်နှာမှာသူကအခုလိုပြောပါတယ်
။ဒီစားတော့ကုန်နေရာတော့တာချီလိန်လမ်းဘက်ကတော့ကျွန်တော်တို့အများကြီးလဲတယ်လို့မနိုင်ဘူးခင်ဗျာ။ဒါဆိုအဲ့ဘက်ကျတော့ငွေကုန်ကြေးကျလဲပုံများတယ်လေ။ကျွန်တော်တို့ရယူထားတဲ့ဈေးနဲ့တယ်ယူပို့ဆောင်သေးတဲ့ကိစ္စတွေနဲ့ဆိုတော့မကမီဘူးပေါ့။ကျွန်တော်တို့ဆက်ရမယ့်နေထားတွေဆိုတော့အဲ့ဘက်ကတော့ကျွန်တော်တို့ပုံပစ္စည်းတွေတယ်ဖို့မလွယ်ပါဘူးခင်ဗျာ။ထင်တာတော့အဲ့ဒီဘက်ကတော့နည်းနည်းလမ်းကြောင်းပို့ပြီးကောင်းလာမယ်သူတို့တည်ယူပို့ဆောင်ရေးသမားတွေကိုအဆင်ပြေလာမယ်လို့တော့ထင်တယ်ဒါပေမဲ့အဲ့ဘက်မှာလည်းတည်ယူပို့ဆောင်တာတွေနည်းနည်းများလာရင်တော့ဒီဘက်လိုပဲဖြစ်နိုင်ချေရှိတယ်တော့ထင်တာပါပဲဆိုတော့လေ
မတ်တန်ဂီထိုက်စုစည်းတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်ပြီးတော့လူမှုရှုခင်းစီစဉ်ကိုတင်ဆက်ပေးကြပါမယ်အမွေအနှစ်တွေရေရှည်ခံထိမ့်သိမ့်နိုင်မှုဘာလို့ဆောင်ရွက်ကြမလဲဆိုတဲ့အကြောင်းကိုတင်ပြပေးထားပါရယ် ပကံဖျားလိုမျိုးရှေးဟောက်အမွေနှစ်တွေနောက်တကြံပွဲတော်လိုမျိုးယဉ်ကျေးမှုအမွေနှစ်တွေကို UNESCO ရဲ့အမွေအနှစ်စီးရင်ဝင်အောင်လို့ဘလို့နီးလန်းနေနဲ့လှုပ်ဆောင်နိုင်မှာမလဲဆိုတာကိုဘာမင်ဂမ်တက္ကသိုလ်မှာကမ္ဘာအမွေနှစ်လေးလာရေးပညာမဟာရန်တက်နေတဲ့မတ်မြတင်စာခိုင်နဲ့မတ်စုမြတ်မွန်မေးမြန်းတင်ပြထားပါတယ်
နိုင်ငံတိုင်းမှာဒီနောက်မျိုးဆက်တွေအထိလေလာခန်းစားအမျက်တနိုးထားထိမ့်သိမ်းထားတဲ့အမွေနှစ်တွေရှိကြပါတယ်အမွေနှစ်ဆိုတဲ့နေရာမှာလည်းဒီမျက်စိနဲ့မြင်ရုံမကလက်ဆုပ်လက်ကန်ပြနိုင်တဲ့ရှေးဟောင်းပစ္စည်းလိုမျိုးဒီရှေးဟောင်းအဆောက်အဦလိုမျိုးအမွေနှစ်တွေရှိတယ်လို့ပဲလက်နဲ့ဖမ်းဆုပ်ကင်တွယ်လို့မရတဲ့ဒီ drug too မရှိတဲ့အမွေနှစ်တွေရှိပါတယ်ဥပမာတကြံပွဲတော်လိုမျိုးဒီရကန်းရက်နီးလိုမျိုးအမွေနှစ်တွေဖြစ်ပါတယ်ဒီလိုအမွေနှစ်တွေကိုဒီရေရှည်ခံအောင်ထိမ့်သိမ့်ဖို့ပိုင်းမှာလူငယ်တွေရဲ့ဒီစိတ်ဝင်စားမှုပါဝင်မှုကဘလောက်အရေးကြီးပါသလဲအမွေနှစ်ထိမ့်သိမ့်ရေးပိုင်းနဲ့ပတ်သက်လို့လေ့လာနေတဲ့မတ်မြတ်တင်စာခိုင်ကိုမေးကြည့်မှာဖြစ်ပါရဲ
့ဟုတ်ကဲ့လူငယ်တွေရဲ့စိတ်ဝင်စားမှုကတော့လေမြန်မာနိုင်ငံမှာအတိုင်းအတာတစ်ခုထိရှိတယ်လို့တော့ပြောလို့ရပါတယ်ဆိုတော့ဒီ2019ခုနှစ်အစောပိုင်းပေါ့နော်ဒီအစောပိုင်းလောက်တုန်းကဒီကျမကဒီကုလသမဂ္ဂရဲ့ဖွဲ့စည်းတစ်ခုမှာပေါ့နော်ဒီယဉ်ကျေးမှုအမွေနှစ်ဆိုင်ရာနဲ့ပတ်သက်ပြီးတော့တာဝန်လေးတွေတချို့ထမ်းဆောင်မှုတာရှိပါတယ်ဆိုတော့အဲ့ဒီတုန်းကတော့ဒီတချို့ပြည်နယ်နဲ့တိုင်းဒေသကြီးတွေမှာပေါ့နော်ဒီ community base ပေါ့လူငယ်တွေဦးဆောင်တဲ့ heritage trust လိုမျိုးအဖွဲ့အစည်းမျိုးတွေပေါ့နော်ဒီလိုမျိုးရှိခဲ့ပူးတာတွေတော့တွေ့ရပါတယ်အဲနောက်ပြီးတော့ဒီအခုလက်ရှိမှာဆိုရင်ပေါ့နော်ဒီမြန်မာနိုင်ငံမှာတချို့မျိုးကြီးပြည်ကြီးတွေမှာပေါ့နော်ဒီလူငယ်တွေအနေနဲ့ဟိုယဉ်ကျေးမှုအမွေနဲ့ထိမ့်သိမ်းရေးဆိုရဲခေါင်းစဉ်အောက်မှာတီးတန့်ရလို့တော့ဟိုတာဝန်ဝတရားတစ်ခုအနေနဲ့တော့မဟုတ်ဘူးပေါ့နော်ဒါပေမဲ့သူတို့တတ်နိုင်တဲ့အပိုင်းကနေပြီးတော့ဟိုကျွမ်းကျင်ရာဒီပညာရေးဆိုင်ရာပဲဖြစ်ဖြစ်လက်တွေ့ပဲဖြစ်ဖြစ်ပေါ့နော်ပဟုသတ္တလေးတွေဖြန့်ဝေပြီးနေတာကိုတော့တွေ့ရပါရှင့
်ဒီပကံဖျားတွေလိုမျိုးဒီမြောက်ဦးကဖျားတွေလိုမျိုးဒီရှေးဟောင်းအမွေနှစ်တွေပေါ့လေဒီလက်ဆုပ်လက်ကန်ပြနိုင်တဲ့အမွေနှစ်တွေရှိသလိုဒီလက်စစ်ကန်ထိမ့်သိမ်းတဲ့ဒီဟိုဒီနေ့ထုံးစံနေနောက်တစ်ခါဒီအတက်ပညာလိုပေါ့နော်ဒီလက်နဲ့ထိကိုင်လို့မရတဲ့ဒီရင်ကျေးမှုအမွေနှစ်တွေလည်းရှိပါတယ်ဆိုတော့ဥပမာတစ်ခုဆိုရင်တော့တကြံပွဲတော်ပေါ့လေဆိုတော့ဒီမြန်မာနိုင်ငံမှာလို့ပဲဒီရေကစားတဲ့ထိုင်းတကြံဒီဆောင်ခရံပေါ့လေအဲ့ဒါကို UNESCO ကဒီဟိုစာ intangible cultural heritage စာရင်းထဲမှာသွင်းတော့မြန်မာပြည်မှာတော်တော်လေးမကြေမနက်ဖြစ်ကြတဲ့ဒါပေမဲ့လည်းစာရင်းသွင်းခံရတာကိုလေ့လာကြည့်တဲ့ခါကျတော့ तू ကဘလို့ဟိုစာခေါင်းစဉ်နဲ့သွင်းတယ်လဲဆိုတော့ Songkran in Thailand ဆိုပြီးတော့မတန်းတင်တယ်ပေါ့လေဆိုတော့အဲ့ဒီမှာအမတခုစဉ်းစားမိတာကဒါဆိုရင်တော့အတင်းချန်အင်မြန်မာဆိုပြီးတော့စီးရင်ဝင်အောင်လို့လုပ်လို့မရဘူးဆိုတာမျိုးဟိုအတွေးပေါ်မိတယ်ပေါ့လေဆိုတော့ဒီကုလသမဂ္ဂ UNESCO ရဲ့လုပ်ငန်းစဉ်တွေတည်ထားတဲ့မြန်မာအနေနဲ့ပေါ့နော်ဒီဘက်မှာရောဘယ်လိုပြောနိုင်လဲရှင်မြန်မာတွေအနေနဲ့ဒါကိုစီးရင်ဝင်အောင်လုပ်လို့ရနိုင်တဲ့အခွင့်အလမ်းရှိနိုင်သေးလားရှင်
ဆိုတော့ဒီမြန်မာပြည်ရဲ့တကြံပွဲတော်ကိုပေါ့နော်ဒီ intangible cultural heritage list ကိုဝင်အောင်လုပ်နိုင်မလုပ်နိုင်မပြောခင်မှာဒီ ice age အကြောင်းလေးနဲ့အရင်ဆုံးစာပြီးတော့ဆွေးနွေးချင်ပါတယ်ဆိုတော့ ice age ဆိုတာကတော့ဒီ intangible cultural heritage ပေါ့နော် drum ရင်ကျေးမှုအမွေနှစ်လို့အဓိပ္ပာယ်ဖွင့်ဆိုလို့ရပါတယ်ဆိုတော့များသောအားဖြင့်ရင်ကျေးမှုအမွေနှစ်လို့ပြောကြရင်တော့ပေါ့နော်ဒီ drum ရှိရင်ကျေးမှုအမွေနှစ်ပေါ့ဒီရှေးအောင်အဆောက်အုံနေနောက်ပြီးတော့ဒီဖျားပထိုးတွေပေါ့နော်မြန်မာနိုင်ငံမှာဆိုရင်အထူးသဖြင့်ဆိုတော့ဒီလိုအရာမျိုးတွေကိုပဲပြည့်မြင့်တတ်ကြပါတယ်အနောက်တစ်ခုရှိတာကကျမတို့ကဒီလို dress ရှိရင်ကျင်းမှုအမွေနှစ်တွေတည်းမဟုတ်ဘဲနဲ့ပေါ့နော် dress မဲ့ရင်ကျင်းမှုအမွေနှစ်တွေပေါ့ဥပမာဒီဘာသာစကားနဲ့ပတ်သက်တာမျိုးပဲဖြစ်ဖြစ်ဟင်းလျာနဲ့ပတ်သက်တာနောက်ဖြောပြေးအမှုပညာနဲ့ပတ်သက်တာပေါ့နော်အနောက်ပြီးတော့ဒီရိုးရာလက်မှုပညာနဲ့ပတ်သက်တာဒီလိုမျိုးဟိုကန်တွယ်ထိတွေ့လို့မရတဲ့ dress မဲ့ရင်ကျင်းမှုအမွေနှစ်တွေရာလည်းပဲရင်ကျင်းမှုအမွေနှစ်ဆိုတဲ့ဇယင်ပေါ့နော်အုပ်စုထဲမှာပါပါတယ်ဆိုတော့ ICH convention ကတော့နှစ်မျိုးရှိပါတယ်နှစ်မျိုးကဒီပထမတစ်မျိုးက RL လို့ခေါ်တယ်ပေါ့နော် representative list ပါသူကကြတော့ဒီကမ္ဘာပေါ်မှာရှိတဲ့ဒီနိုင်ငံအသီးသီးလူမျိုးအသီးသီးရဲ့မတူညီတဲ့ဒီ creation ပေါ့နော်ဒီ twin pandi nine swan နေနောက် cultural diversity ယဉ်ကျေးမှုဆိုင်ရာစုံလင်ကွဲပြားမှုတွေဒါတွေကိုစံတစ်ခုအနေနဲ့ဥပမာတစ်ခုအနေနဲ့ပေါ့နော်မှတ်တမ်းတင်ပြီးတဲ့စာရင်းတစ်ခုဖြစ်ပါတယ်အခုထိုင်းနိုင်ငံရဲ့ဒီ Songkran Festival ပေါ့နော်ဒီရေဒီကစားပွဲတော့ပေါ့သူတို့အမွေနှစ်စင်းဝင်သွားတယ်ဆိုတာကမ္ဘာအမွေနှစ်စင်းမဟုတ်ဘဲနဲ့ဒီ ICH လို့ခေါ်တဲ့ဒီ intangible cultural heritage list ပေါ့နော်ကမ္ဘာ drama ယဉ်ကျေးမှုအမွေနှစ်စင်းမှာ RL လို့ခေါ်တဲ့ representative list ကိုစင်းဝင်သွားတာဖြစ်ပါတယ်ဆိုတော့နောက်တစ်ခုကကြတော့ကျမတို့ဒီ ICH အောက်မှာပဲပေါ့နော် agent safeguarding list ဆိုတာရှိပါတယ်ယဉ်ကျေးမှုအမွေနှစ် drama ယဉ်ကျေးမှုအမွေနှစ်ကိုမှဒီကမ္ဘာပေါ်ကနေပြီးတော့ပျောက်ကွယ်သွားတော့မယ်အနေနဲ့တက်ရောက်နေတာဒါမှမဟုတ်ပြောက်ွယ်သွားရမယ့်အနေရဲ့မကြခင်မှာတက်ရောက်နိုင်တဲ့လူယူဆတဲ့အရာတွေကိုသွင်းတဲ့ဇယင်တစ်ခုပေါ့နော်ဆိုတော့အမမေးရဲ့မေးခွန်းလေးကိုပေါ့နော်ပြန်ကောက်ရမယ်ဆိုရင်မြန်မာနိုင်ငံရဲ့အသင်းကြံကိုရောဒီ ICE list တွေကိုဝင်အောင်လုပ်လို့ရနိုင်လားပေါ့နော်ဝင်မြန်မာနိုင်ငံအနေနဲ့စူးစမ်းခွင့်ရှိလားဆိုတော့ဒီ UNESCO convention တွေကိုလေ့လာနေတဲ့အကြောင်းသားတယောက်အနေနဲ့ဖြည့်ပေးရမယ်ဆိုရင်တော့ဖြစ်နိုင်တယ်လို့ဖြည့်ပေးပါမယ်။ဘယ်လိုနည်းနဲ့ဖြစ်နိုင်လဲပေါ့နော်။ဆိုတော့ဒီမြန်မာတို့ရဲ့ဒီတကြံပွဲတော်ဟာဆိုရင်ရေကစားတဲ့ပွဲတော်တတ်တတ်မဟုတ်ဘူးပေါ့နော်။ဒီတက်ကိုအများကြီးအတိတ်ပဲရှိပြီးတော့လေးနက်တဲ့ပွဲတော်တစ်ခုလို့ပြောလို့ရပါတယ်။ဒီဘာသာရေးဆိုင်ရာရောယဉ်ကျေးမှုဆိုင်ရာရောပေါ့နော် tradition တွေအများကြီးပေါင်းစပ်နေတဲ့အတိတ်ပဲရှိတဲ့ပွဲတော်တစ်ခုဖြစ်တယ်။နောက်တစ်ခုကဒီဘာသာလူမျိုးမရွေးပေါ့နော်မြန်မာနိုင်ငံမှာအယုတ်လက်မြက်မရွေးအကုန်လုံးပါဝင်ဆင်နွှဲလို့ရတဲ့ပွဲတော်တစ်ခုဖြစ်တယ်ဒါကြောင့်မလို့ဒီမြန်မာနိုင်ငံမှာရှိတဲ့ဒီ social cohesion community bonding အစရှိသဖြင့်ပေါ့နော်ဒီလိုအချက်တွေကိုကောင်းကောင်းကြီး highlight လုပ်ပြနိုင်တဲ့ပွဲတော်တစ်ခုဆိုပြီးတော့ frame လေးတည်ထားချပြီးတော့တင်သွင်းမယ်ဆိုရင်တော့ဖြစ်နိုင်ပါတယ်
ဟုတ်ကဲ့ပါရှင်ဆိုတော့တကယ်တမ်းပြောမယ်ဆိုရင်တော့ဒီမြန်မာနိုင်ငံမှာပေါ့နော်ဒီတကြံပွဲတော်မှာမဟုတ်ပါဘူးဒီလူမှုအတိုင်းဝိုင်းထဲမှာဒီအများနဲ့သက်ဆိုင်တဲ့ဒီအများပါဝင်မှုရှိတဲ့ရင်ကျေးမှုအမွေအနှစ်တွေကအများကြီးရှိနေပါသေးတယ်ဆိုတော့ဒါတွေကိုဒီ UNESCO မှာအမှတ်တမ်းတင်ထားနိုင်ရင်တော့ဟိုရေရှည်ထိမ့်သိမ်းရေးပိုင်းအတွက်ကအများကြီးတော့အထောက်အကူရနိုင်တာမှတ်နေလေဒါပေမဲ့အဲ့လိုမျိုးဒီမှတ်တမ်းဝင်မမဟုတ်ပဲနဲ့ပေါ့နော်ဒီရင်ကျေးမှုတွေကိုဒီနောက်နှစ်ပေါင်းများစွာအထိနောက်လာနောက်သားတွေပေါ့လေမျိုးဆက်တစ်တွေဆက်ပြီးခန်းစားနိုင်အောင်ဟိုစပေါ့လေးလာနိုင်အောင်မပြောက်ပြက်သွားအောင်လို့ဒီတဦးတယောက်ချင်းစီထိမ့်သိမ့်ဖို့အတွက်ကရောဘယ်လောက်ထိအရေးကြီးတယ်ဘယ်လိုတွေလုပ်သင့်တယ်လို့ရောညီမအနေနဲ့အကြံပေးချင်ပါလဲရှင့်
ဆိုတော့အများသောအားဖြင့်တော့ဟိုအကြံပေးဖြစ်တာကတော့လူငယ်တွေအနေနဲ့ဆိုရင်ဟို educate yourself ပေါ့နော်ကိုကိုကိုကိုကဒီယဉ်ကျေးမှုအမွေနဲ့ထိန်းသိမ်းရေးပိုင်းနဲ့စိတ်ဝင်စားတာတည်ကြပြီဆိုရင်ဒီလိုမျိုးဟိုလက်လန်းမီတဲ့ပညာရေး resource တွေနဲ့ပေါ့နော်အဲဒီလိုအဆက်မပြတ်ထိတွေ့နေပြီးတော့စီးပူးစရာရှိရာလေးစီးပူးပါပေါ့နော်အဲနောက်ပြီးတော့နောက်တစ်ချက်ကကျတော့ support လုပ်ဖို့ပေါ့နော် support လုပ်တယ်ဆိုတဲ့နေရာမှာကျတော့ဒီယဉ်ကျေးမှုအမွေနဲ့ဆိုတာကကျမတို့ dress ရှိဒီမကအဘောเนาะ drama ယဉ်ကျေးမှုအမွေနဲ့ဆိုတာလည်းရှိတယ်ဆိုတော့ dress ရှိအနေနဲ့ပြောမယ်ဆိုရင်ကြတော့ဒီယဉ်ကျေးမှုအမွေနဲ့ဆိုင်ရာအဲရှီအောင်ဆောက်အောင်နေနေရတွေနောက်ဒီ cultural institution တွေ museum တွေပေါ့เนาะဒါတွေကိုအခွင့်အရေးပေးခဲ့သည်ရှိတော့အဲသွားပြီးတော့လေ့လာတာမျိုးပဲဖြစ်ဖြစ်ပေါ့เนาะအဲဒီလိုလုပ်လို့ရပါတယ်နောက် drama ယဉ်ကျေးမှုအမွေနဲ့နေနေဆိုရင်ကြတော့အဲကိုမြန်မာပြည်တွင်းမှာရှိရပေါ့နော်အဲရိုးရာလက်မှုပညာကျွမ်းကျင်တဲ့ပညာရှင်တွေအေကိုပေါ့နော် support ပေးတဲ့အနေနဲ့သူတို့လက်ရာတွေကိုသုံးဆွဲပေးတာမျိုးသူတို့ရဲ့ဒီ traditional practices တွေကိုရေရှည်တည်တံ့အောင်ပေါ့နော်အဲဆောင်ရွက်ပေးတာမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်ကိုယ့်ရဲ့မိသားစုတွင်းမှာဒါမျိုးကျွမ်းကျင်တဲ့လူရှိရင်ကိုကလူငယ်တယောက်အနေနဲ့ပေါ့နော် lesson ကမ်းယူတာမျိုးပဲဖြစ်ဖြစ်အဲဒီလိုဟိုလက်တွေ့ကြတဲ့နည်းလမ်းလေးတွေနဲ့တော့ပါဝင်လို့ရပါတယ်ရှင့်
UK နိုင်ငံဘာမင်ဂမ်တက္ကသိုလ်မှာဒီကမ္ဘာအမွေနဲ့လေ့လာရေးပညာမဟာရန်တက်နေသူမတ်မြတင်စာခံဖြစ်ပါရရှင်။မြန်မာနိုင်ငံကပြုခေတ်မြို့ဟောင်းသုံးမြို့နဲ့ပုဂံဒေသကိုကမ္ဘာအမွေနဲ့အဖြစ်ထိန်းသိမ်းရမယ်လို့ UNESCO ကစဉ်းသွင်းသတ်မှတ်ထားပါရယ်။အဲ့လိုမျိုးဒီကမ္ဘာစီးရင်ဝင်နိုင်တဲ့နေရာတွေမြန်မာနိုင်ငံမှာကျန်နေသေးတယ်လို့ရင်းချင်းမှုအမွေနဲ့တွေလည်းအများကြီးရှိနေသေးတာမို့ဒါတွေကိုပျောက်ပြတ်မသွားအောင်ထိန်းသိမ်းဖို့ကလူတိုင်းနဲ့သက်ဆိုင်တယ်လို့ပြောရင်မမှားနိုင်ပါဘူးရှင်။ကျွန်မဆုမြတ်မော်ပါ
မဆုမြတ်မောတင်ဆက်ပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်မှာရှင်တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းကြေညာကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်
အစ္စရေးနိုင်ငံကိုအီရန်ကဒရုန်းတွေဒုံးကျည်တွေနဲ့ပြီးခဲ့တဲ့စနေနေ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်အစ္စရေးနဲ့အီရန်ကြားမှာတင်းမာမှုတွေတိုးလာတဲ့အခြေအနေကိုရှောင်ရှားနိုင်မှုအတွက်ပြင်သစ်သမ္မတအမနျွယ်မက်ခရွန်ကတက်နိုင်တဲ့လောက်လှုံ့ဆော်သွားမယ်လို့ဒီကနေ့ပဲပြောလိုက်ပါတယ်။ဒါ့အပြင်ဂျာမနီနဲ့အဓိပတိဖြစ်တဲ့အိုလစ်ရှော့စ်ကလည်းအလားတူသဝင်လွှာတစ်စောင်ကိုဒီကနေ့မှထုတ်ပြန်ခဲ့ပြီးတော့အစ္စရေးပေါ်နောက်ထပ်တိုက်ခိုက်မှုတွေမလုပ်ဖို့အီရန်ကိုတတိပေးလိုက်ပါတယ်။မန္တလေးတိုင်းပြည်ဦးလေမြို့မှာမနေ့တုန်းကတန်ကားရော2ပါးအပါဝင်4ဦးသေဆုံးခဲ့တဲ့တိုက်ခိုက်မှုဟာအတိုက်ခံလက်နက်ကိုင်အင်အားစုတွေလက်ချက်ဖြင့်စစ်ကောင်စီကဆွတ်ဆွဲထားပါတယ်။ဒီတိုက်ခိုက်မှုမှာစစ်တပ်ကတူကဗိုလ်လောင်း3ဦးအပါဝင်12ဦးဒဏ်ရာရခဲ့တယ်လို့လည်းပြောပါတယ်။မနေ့အစောပိုင်းကဖြစ်ခဲ့တဲ့မန္တလေးမြို့တော်ဝန်မန်းတပ်အနီးပောက်ကွဲမှုမှာလည်းကလေးငယ်9ဦးအပါဝင်12ဦးထပ်မံဒဏ်ရာရခဲ့ပါသေးတယ်။ဒီတိုက်ခိုက်မှုဟာလက်လုံမိုင်းနဲ့တိုက်ခိုက်မှုဖြစ်ပြီးတော့အတိုက်ခံလက်နက်ကိုင်အုပ်စုတွေလက်ချက်အဖြစ်နဲ့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်ရှင်။
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုးလ်ဂေးနဲ့ဂျမ်ဘေးလ်ဟမ်ဇာဖြစ်ပါတယ်။ကျွန်မကဆုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။နှစ်သစ်ကူကာလမဟာအတာတကြံကာလမှာတော့ VOE ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လူရဲဆန္ဒတွေပြကြပါသေးရှင်